Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တံမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မတ်လ25ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အတန်လွင့်အစီအစဉ်လေးကို American ပြည်အောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ32 40နဲ့48ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာတို့ရရှိနေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီပါအခုမနေ့ဖက်အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးပါပါခင်ဗျာ
ကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အာဖရိကမှာရှိတဲ့အမေရိကန်တပ်ဖွဲ့ရဲ့ရုပ်သိမ်းမှုရဲ့ကိုသမ္မတဩဘာမားကနောက်ဆုတ်ပေးလိုက်ပါတယ်အီရန်နဲ့ပြုလုပ်နေတဲ့နျူကလ িয়ার ဆွေးနွေးပွဲတွေအလားအလာကောင်းကြောင်းသမ္မတဩဘာမားကပြောပါတယ်လာမယ့်နှစ်ရက်နှစ်နှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ100ခန့်လုံးကျော်ရှိမယ်လို့အာရှဖွံ့ဖြိုးရေးဘဏ်ကအင်္ဂါနေ့မှာပြောပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့အမတ်အင်ဂျင်နီယာနဲ့အတူတင်ပြပေးမှာပါခင်ဗျာ
ကောင်းပါပြီခင်ဗျာအခုလိုနောက်ဆုံးရသတင်းတွေကိုတင်ပြပြီးနားဆင်ကြရတဲ့အထက်မှာဆိုလို့ရှိရင်
No, I think it's not a cosmetic measure. I think as you're aware that the
2015ခုနှစ်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့အတွက်ဖိတ်ကြားခံရတဲ့ Carter Center ရဲ့တွဲဖက်ညွှန်ကြားရေးမှူး Jonathan Stone Street ပြောဆိုချက်ပါနောက်ပိုင်းမှာအပြည့်အစုံကိုနားဆင်ကြပါမယ်။ဒါအပြင်တာဝရီထောင်မှာဖမ်းဆီးခံထားရတဲ့သပိတ်မောက်ကျောင်းသားတွေကိုရှေ့အနေနဲ့တွေ့ခွင့်မပေးတဲ့အပေါ်လူခွင့်ရေးအဖွဲ့ကဝေဖန်ပစ်တင်လိုက်တဲ့အကြောင်းကိုကန့်ဒေသမှာမနေ့ကတိုက်ပွဲတွေမရှိပေမဲ့ကြာခင်တိုက်ပွဲတွေပြင်းထန်လာနိုင်တယ်ဆိုပြီးတော့ကိုကန့်တပ်ဖွဲ့ဘက်ကတုံ့တက်ပြောဆိုတဲ့အကြောင်းနဲ့စင်ကာပူဝန်ကြီးချုပ်ဟောင်းလီကွန်ယူကွယ်လွန်တဲ့ပေါ်စင်ကာပူရောက်မြန်မာတွေရဲ့သဘောထားတွေကိုနားဆင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာတိုက်ရိုက်လီလိုင်းဆွေးနွေးခန်းကိုလည်းပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ဗိုလ်ထုနေထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။အာဖဂန်နိုင်ငံမှာလက်ရှိရှိနေတဲ့အမေရိကန်တပ်ဖွဲ့အင်အား9800ကိုအခုနှစ်ကုန်အထိဒီတိုင်းဆက်လက်ထားရှိသွားမယ်လို့အမေရိကန်သမ္မတဘရက်ကိုဘားမားကပြောကြားလိုက်ပါတယ်။အစောပိုင်းကတော့အခုနှစ်ကုန်ပိုင်းမှာအဲ့ဒီတပ်ဖွဲ့အင်အားရဲ့ထက်ဝက်ကိုသာထားရှိဖို့သမ္မတဘရက်ကဆုံးဖြတ်ထားတာပါ။အာဖဂန်နစ္စတန်နိုင်ငံဟာအန္တရာယ်တွေများတဲ့တိုင်းပြည်အဖြစ်ရှိနေသေးကြောင်းတောင်ကျောင်းသူတွေကလည်းအရသားတွေအပေါ်တရေဘောကြောင်နဲ့အသေးခံဘုံခွဲတက်ခတ်မှုတွေဆက်လက်ပြုလုပ်နေသေးကြောင်းအာဖဂန်သမ္မတအာရှရဖ်ဂန်နီနဲ့အတူသမ္မတအင်ဗျူရောမှာအင်္ဂါနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတဘရက်ကပြောပါတယ်အာဖဂန်နိုင်ငံအတွင်းအမေရိကန်တပ်ဖွဲ့တွေလက်ရှိရရှိထားတဲ့အောင်မြင်မှုကိုဆက်လက်ထိန်းသိမ်းထားဖို့အမေရိကန်အနေနဲ့တာဏိဌာန်ချထားကြောင်းလည်းသမ္မတဩဘာမားကပြောပါရယ်အမေရိကန်တပ်ဖွဲ့တွေအနေနဲ့အာဖဂန်တပ်တွေကိုအကြံပေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြစ်မှတ်ထားဆောင်ရွက်တဲ့အကြမ်းဖက်မှုတပ်ဖြည့်ရေးလုပ်ငန်းတွေကိုလည်းဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့သမ္မတဩဘာမားကပြောပါရယ်အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့အားကိုအခုနှစ်ကုန်ပိုင်းမှာ9500အထိရှော့ချသွားပြီးသူရာထူးကအနားယူတဲ့2018ခုနှစ်မှာအဲ့ဒီတဲ့ထချော့ဖို့သမ္မတဩဘာမားကအစောပိုင်းကပြောထားတာဖြစ်ပါတယ်တပ်ဖွဲ့ရင်အားဘယ်တော့ရှော့ချမယ်ဆိုတဲ့အချိန်စရာကိုအခုနှစ်နောက်ပိုင်းမှာပြန်လည်ဆုံးဖြတ်မှာဖြစ်ပြီးတပ်ဖွဲ့တွေအပြစ်သတ်ရုပ်သိမ်းမဲ့ရက်ကိုတော့အရင်တိုင်းပဲဆက်ထားမယ်လို့သမ္မတဩဘာမားကပြောပါတယ်အမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းမဲ့ရက်ကိုအခုလိုနောက်ဆုတ်ပေးလိုက်တဲ့အတွက်အမေရိကန်တပ်ဖွဲ့တွေတကယ်ပြန်ရုပ်သိမ်းတဲ့အချိန်သူတို့ဘက်ကအဆင်သင့်ဖြစ်အောင်အာဖဂန်လူညုံရေးတပ်ဖွဲ့တွေကိုဂျာကာလာအတွင်းမှာကောင်းမွန်စွာတင်နန်းပို့ချပေးသွားမှာဖြစ်ကြောင်းအာဖဂန်သမ္မတအရှရဖ်ဂန်နီကပြောပါတယ်
အီရန်နဲ့နျူကလ িয়ার စီစဉ်သဘောတူညီချက်ရဖို့အလားအလာကောင်းမွန်နေတယ်လို့သူယုံကြည်ကြောင်းအမေရိကန်သမ္မတဥပမာကအင်ဂါနီကပြောဆိုလိုက်ပါတယ်။ဒါ့အပြင်အမေရိကန်နဲ့အစ္စရေးနိုင်ငံတွေရဲ့လုံခြုံရေးကိုအကာအကွယ်မပေးတဲ့သဘောတူညီချက်မျိုးလည်းပါဝင်မှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့အာဖဂန်နစ္စတန်သမ္မတအက်ရှရဖ်ဂါနီနဲ့အတူပြုလုပ်တဲ့အင်ဖြူတော်သတင်းစာရှင်းလင်းပွဲမှာသမ္မတဥပမာကပြောသွားတာပါ။အီရန်နဲ့ညှိနှိုင်းဆွေးနွေးတဲ့အစီအစဉ်အလုံးဟာထင်သာမြင်သာမှုအပြည့်ရှိတယ်လို့လည်းမစ္စတာအိုဘားမားကပြောပါရယ်။ဒါအပြင်အီရန်နိုင်ငံမှာနျူကလ িয়ার လက်နက်တိစောက်ခွင့်လုံးဝခွင့်ပြုမှာမဟုတ်ဘူးဆိုတဲ့အချက်ကိုလည်းသမ္မတကထပ်ပြီးအခိုင်အမာပြောဆိုသွားပါရယ်။အီရန်နဲ့သဘောတူညီချက်အခြေခံမူပေါင်းအတွက်အမေရိကန်နဲ့သူ့ရဲ့မဟာမိတ်အင်အားကြီးနိုင်ငံတွေဘက်ကနောက်ဆုံးရက်အဖြစ်ဒီလမက်လကုန်ကိုသတ်မှတ်ထားတာပါရှင
်။အစ္စရေးနဲ့ပါလက်စတိုင်းနဲ့နိုင်ငံပူးတွဲတည်ရှိအစီအစဉ်ဟာမဖြစ်နိုင်ဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကရွေးကောက်ပွဲမှာတိုင်ခင်ပြောကြားလိုက်တဲ့အတွက်အဲ့ဒီအစီအစဉ်ကိုအကောင့်ထဲပေါ်ဖို့ခက်ခဲမယ်လို့အမေရိကန်သမ္မတဘရက်ကိုဘားမားကပြောပါရယ်သူ့လက်ထက်အတွင်းပါလက်စတိုင်းတွေတိကျတိုင်းပြည်တည်ထောင်ခွင့်မရှိစေရဘူးလို့ဝန်ကြီးချုပ်နတန်ယာဟုပြောလိုက်တဲ့စကားကိုသူရောအစ္စရေးမဲဆန္ဒရှင်တွေကရောအတည်ယူရမှာဖြစ်ကြောင်းအမေရိကန်နိုင်ငံကိုရောက်နေတဲ့အာဖဂန်သမ္မတအရှရဖ်ဂန်နီနဲ့အင်ဂျီရောမှာတွေ့ဆုံပြီးသမ္မတဩဘာမားကပြောလိုက်တာပါ ဝန်ကြီးချုပ်နေတန်ယာဟုကတော့အရင်ကသူရှိထားခဲ့တဲ့ policy တွေအတိုင်းဆက်လက်ယက်တီသွားမှာဖြစ်ကြောင်းပြောဆိုပြီးရုပ်ောက်ပွဲမတိုင်ခင်ကပြောခဲ့တာတွေကိုပြန်ပြင်နိုင်ဖို့ကြိုးစားပြောဆိုနေပါတယ်။နိုင်ငံပူးတွဲတည်ရှိအစီအစဉ်နဲ့ပတ်သက်လို့ Mr. နေတန်ယာဟုဘက်ကကြိုတင်ကန့်သတ်ချက်တွေအများအပြားချမှတ်ထားတဲ့အတွက်အဲ့ဒီကိစ္စအကောင့်ထည့်ဖို့တော်တော်နဲ့ဖြစ်နေမှာမဟုတ်ဘူးလို့သမ္မတဩဘားမားကပြောပါတယ်။ဒေသရင်းညီညွတ်မှုရရှိရေးအတွက်အစ္စရေးနဲ့ပါလက်စတိုင်းတို့အတူပူးတွဲနေထိုင်ခြင်းကသာအကောင်ဆုံးရွေးချယ်စရာနည်းလမ်းဖြစ်ကြောင်းလည်းသမ္မတဩဘားမားကထပ်လောင်းပြောကြားခဲ့ပါတယ်။
ဒီနိုင်ငံ apps တောင်တန်းမှာဂျာမန်ခီးတဲ့တင်လေရင်ပြတ်ကျခဲ့တဲ့နေရာမှာရှာဖွေရေးချိုးပန်းအထုတ်မှုတွေကိုအင်္ဂါနေ့နှောင်းပိုင်းကဆိုင်းငံ့လိုက်ပါတယ်။အဲ့ဒီနေ့စောစောပိုင်းကပြတ်ကျခဲ့တဲ့လေရင်ပေါ်မှာလိုက်ပါသွားတဲ့ခီးတဲ့ပေါင်း144ဦးနဲ့လေရင်အမှုတန်း6ဦးအားလုံးအသက်ဆုံးရှုံးခဲ့တယ်လို့သက်ဆိုင်ရာအစိုးရအရာရှိတွေကပြောကြားခဲ့ပြီးအဲ့ဒီပြတ်ကျခဲ့တဲ့တောင်ထူတက်တဲ့နေရာမှာညအချိန်ကြာရောက်ခဲ့လို့အခုလိုရှာဖွေမှုကိုဆိုင်းငံ့လိုက်တာပါ။ဒင်းတဲ့အရှိတောင်ပိုင်းမှာရှိတဲ့လေရင်ပြတ်ကျခဲ့တဲ့အဲ့ဒီနေရာကိုအထုလေ့ကျင့်ထားတဲ့တောင်ပေါ်ရဲတရားစင်ခန့်တို့ကစောင့်ကြက်လျက်ရှိပြီးတော့ဗုဒ္ဓဘုနေမနဲ့အာယုံတက်မှာအလောင်းတွေကိုစတင်တည်ထုတ်ဖို့ကယ်ဆယ်ရေးအဖွဲ့တွေကပြင်ဆင်လျက်ရှိပါတယ်။ဂျာမန်လေကြောင်းလူဖန်ဆာရဲ့ဌာနခွဲတစ်ခုဖြစ်တဲ့ဈေးနှုန်းသက်သာတဲ့ဂျာမန်ဝင်းစ်လေကြောင်းပိုင် Airbus A320 အမျိုးအစားခီးတဲ့တင်ဂျက်လေရင်ဟာစပိန်နိုင်ငံဘာစီလိုနာကနေဂျာမနီနိုင်ငံဒက်ဆယ်ဒရော့ဖ်ကိုဥတီပြန်တန်းစဉ်အရေးပေါ်အချက်ပြအကူအညီတွေတောင်းခံနိုင်ခြင်းမရှိဘဲအင်္ဂါနေ့မနက်ကပြတ်ကျသွားတာပါ။လေယာဉ်ပြတ်ကျရာနေရာကနေပြန်တန်းမှုအသံဖမ်းဆက် black box တစ်လုံးကိုတွေ့ရှိထားပြီးဖြစ်ပြီး Paris မြို့မှာစစ်ဆေးလေ့လာနေတယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါရယ်။အခုလောလောဆယ်အချိန်မှာဒီပြတ်ကျမှုကိုတာမန်မတော်တဆပြတ်ကျမှုအဖြစ်လေကြောင်းလိုင်းကယူဆထားပြီးအကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်ဆက်နိုင်မှုအလားအလာနဲ့ပတ်သက်လို့တော့သတိထားတုံ့ပြန်ခဲ့ပါရယ်။အင်ဂျူရောကတော့အကြမ်းဖက်မှုနဲ့ပတ်သက်ပြီးဆက်ဆက်မှုအရေးလက္ခဏာမတွေ့ရဘူးလို့ပြောပါရယ်။သမ္မတအိုဘားမားကအထူးသဖြင့်ဂျာမနီနဲ့စပိန်နိုင်ငံသားတွေအပါအဝင်ဥရောပမှာရှိတဲ့မဟာမိတ်တွေကိုဝမ်းနဲ့ချေကွဲကြောင်းတဝင်လွှာပေးပို့ခဲ့ပါတယ်။ပြင်သစ်သမ္မတဖရန်ဆာအော်လန်ကတည်ဆုံးတဲ့သူတွေတဲ့ဂျာမန်စပိန်နဲ့တူရကီနိုင်ငံသားတွေပါဝင်ကြောင်းပြောပြီးပြင်သစ်နိုင်ငံသားတွေပါဝင်တယ်မပါဝင်ဘူးဆိုတာကိုတော့အတိအကျမပြောနိုင်သေးကြောင်းသတင်းတောက်တွေကပြောခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကလည်းအခုလိုလေရင်ပြတ်ကျမှုမှာအမေရိကန်နိုင်ငံသားတွေပါဝင်မှုရှိမရှိစုံစမ်းစစ်ဆေးနေစေဖြစ်တယ်လို့ပြောပါတယ်ရှင်။
ယူအေဗရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။လာမယ့်နှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ100ခန့်နှုန်းကျော်ရှိမယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကအင်္ဂါနေ့မှာပြောကြားလိုက်ပြီးအခုနှစ်အတွင်းကျင်းပဖို့ရှိတဲ့ရွေးကောက်ပွဲမတိုင်ခင်ပြုပြင်ပြောင်းလဲမှုတွေကိုအရှင်းမြင့်လှုပ်ဆောင်မှုတိုက်တွန်းပြောကြားလိုက်ပါတယ်။စီးပွားချုပ်ရေးအောက်မှာနှစ်ပေါင်း90လောက်နေလာခဲ့ပြီးတဲ့နောက် 2011 ခုနှစ်မှာစတင်ခဲ့တဲ့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေကြောင့်2015ခုနှစ်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 8.3% ခန့်နှုန်းရှိမယ်လို့ ADB ကနေ့စဉ်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2016ခုနှစ်အတွက်မြန်မာနိုင်ငံရဲ့ GDP ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုနှုန်းဟာလည်းလက်ရှိအချိန်အတိုင်းဆက်ရှိနေမယ်လို့ ADB ကခန့်မှန်းပါတယ်။ဒါ့အပြင်တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုအချိန်လျှော့ကျနေပေမဲ့အိန္ဒိယနဲ့အရှေ့တောင်အာရှနိုင်ငံတွေရဲ့စီးပွားရေးတိုးတက်မှုအားကောင်းနေတာကြောင့်2016ခုနှစ်အတွက်အာရှတပ်ရဲ့စီးပွားရေးအလားအလာဟာကောင်းမွန်တယ်လို့ ADB ကခန့်မှန်းထားပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ25နှစ်အတွင်းအနှိမ်ဆုံးနဲ့ရင်ဆိုင်နေရပေမဲ့အာရှတပ်ရဲ့စီးပွားရေးလာလာဟာကောင်းမွန်တိုးတက်မယ်လို့ဆိုပါရယ်အခုနှစ်အတွင်းအာဆီယံစီးပွားရေးအသက်အဝန်းကိုအကောင့်ထည့်ဖော်ဖို့ရှိတဲ့အတွက်လည်းအဲ့ဒီကရလာမဲ့စီးပွားရေးဖွံ့ဖြိုးမှုအရှင်ကြောင့်လာမဲ့2016ခုနှစ်မှာဒေတာရင်းစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ900ခန့်နှုန်းကျော်တိုးတက်လာဖို့ရှိတယ်လို့ ADB ကသုံးသပ်ခန့်မှန်းထားပါတယ်
တကယ်လို့သူ့ရဲ့ conservative party အနေနဲ့လာမယ့်ဗြိတိန်ပါလီမန်ရွေးကောက်ပွဲမှာအနိုင်ရမယ်ဆိုရင်တတိယအကြိမ်မြောက်ဝန်ကြီးချုပ်ရာထူးအတွက်ဝင်ရောက်အရွေးခံတော့မှာမဟုတ်ဘူးလို့ဗြိတိန်ဝန်ကြီးချုပ် David Cameron ကပြောပါရယ်မေလ10ရက်နေ့ရွေးကောက်ပွဲအပြီးသူ့ပါတီအနေနဲ့ဗြိတိန်အစိုးရအဖြစ်ဆက်ပြီးရှိမယ်ဆိုရင်ပညာရေးနဲ့လူမှုဖူလုံရေးစနစ်ပြုပြင်ရေးအတွက်ဝန်ကြီးချုပ်ရာထူးတက်တန်းပြည့်9နှစ်စလုံးတာဝန်ထမ်းဆောင်ခြင်းကြောင့်တနင်္လာနေ့ကထုတ်လွှင့်ခဲ့တဲ့ BBC ရုပ်သံနဲ့တွေ့ဆုံမေးမြန်းခဲ့မှာဝန်ကြီးချုပ် Cameron ကပြောသွားပါရယ်ရှင်
တရုတ်နိုင်ငံအနောက်တောင်ပိုင်းရှင်ကျန်းပြည်နယ်က ုန်မင်းမြို့မှာယထာဘူရာယုံမှာမနစ်ကလူတွေကိုဓာတ်နဲ့ထိုးတက်ခဲ့မှုမှာပအဝင်ပတ်သက်ခဲ့တယ်လို့ဆွဆွဲခံထားရသူ3ဦးကိုတရုတ်ဆွေရကကွန်မြူလိုက်ပြီးဖြစ်ပါတယ်။အဲ့ဒီတက်ခတ်မှုကြောင့်လူပေါင်း32ဦးသေဆုံးခဲ့ရတာပါ။အဲ့ဒီ3ဦးကိုအင်္ဂါနေ့မှာကွန်မြူမဲ့အကြောင်းကွန်မင်းမြို့နယ်တရားရုံးကအစောပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကွန်မင်းမြို့ဘူရာယုံမှာ2014ခုနှစ်မတ်လတုန်းကလူတွေကိုဓာတ်နဲ့ထိုးတက်ခဲ့မှုအပါအဝင်အကြံဖက်အဖွဲ့တွေကိုဥဆောင်ခဲ့မှုတွေနဲ့အာဏာပိုင်တွေကသူတို့ကိုစတင်မာလာမှာစီရင်ချက်ချခဲ့တာပါ
။နာမည်ကြီးဟောလိဝုဒ်ရုပ်ရှင်မင်းသမီးရုပ်ရှင်ထုတ်လုပ်သူအင်ဂျလီနာဂျိုလီကကင်ဆာရောဂါဖြစ်ပွားနိုင်တဲ့အလားအလာရှော့ချနိုင်မှုသူ့ရဲ့တအိမ်တွေနဲ့တအိမ်ပြွန်တွေကိုခွဲထုတ်ခဲ့တယ်လို့ထုတ်ဖော်ပြောကြားလိုက်ပါတယ်။အသက်39နှစ်အရွယ်အင်ဂျလီနာဂျိုလီဟာလွန်ခဲ့တဲ့နှစ်နှစ်ကရင်သားကင်ဆာမဖြစ်ရလေအောင်ကာကွယ်တဲ့အနေနဲ့ရင်သားနှစ်ဖက်စလုံးကိုခွဲထုတ်ခဲ့တာလည်းဖြစ်ပါတယ်။သူ့အနေနဲ့မျိုးဗီဇဂျင်းကိုစစ်ဆေးရမှရင်သားကင်ဆာဖြစ်ဖို့89ရာခိုင်နှုန်းတွေ့ရှိခဲ့ပါတယ်ရှင
်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းထိုင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာဖြစ်ပါတယ်။အခုချိန်ဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပါမယ်။2015ခုနှစ်ရွေးကောက်ပွဲကိုစောင့်ကြည့်လည်လာဖို့အတွက်မြန်မာအာဏာပိုင်တွေရဲ့ဖိတ်ကြားချက်ကိုအမေရိကန်အခြေစိုက်ကာတာစင်တာကကြိုဆိုလိုက်ပါတယ်။လွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်မြန်မာအစိုးရနဲ့အရက်သားအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေကိုကူညီသွားမယ်လို့ဆိုပါတယ်။ကာတာစင်တာဒီမိုကရေစီရေးရာဌာနရဲ့တွဲဖက်ညွှန်ကြားရေးမှူးဂျိုနသန်စတုန်းစထရီကိုဦးကျော်စံတာကအဲ့ဒီကိစ္စအတွက်ဆက်သွယ်မေးမြန်းရမှာအခုလိုဖိတ်ကြားတာဟာအပြုသဘောဆောင်တယ်လို့မစ္စတာစတုန်းစီကအခုလိုစပြီးတော့ဖြေခဲ့ပါတယ
် Well, we're very pleased to hear this news. We're still waiting to receive the actual
ဒီတင်ကြရတာတိတ်ဝမ်းတာပါတယ်တရားဝင်ဖိတ်စာကိုတော့လက်ဝယ်ရဖို့စောင့်နေသေးပါတကယ်တော့ကျွန်တော်တို့ကာတာစင်တာဟာ2013ခုနှစ်ကတည်းကမြန်မာနိုင်ငံမှာရုံတရုံဖွင့်လှစ်ဖို့ဖိတ်ကြားခံခဲ့ရတာပါ2014ခုနှစ်ဒီဇင်ဘာကစပြီးတော့ကျွန်တော်တို့ရဲ့အဖွဲ့တစ်ဖွဲ့ဟာမြန်မာပြည်ဒေသတချို့ပြည်နယ်တချို့ကိုတွားရောက်နိုင်ခဲ့ပါတယ်။အခုခါမှာရွေးကောက်ပွဲစောင့်ကြည့်ခွင့်ရဖို့အတွက်ဖိတ်ကြားခံရတာကိုအထူးဝမ်းသာနေပါတယ်
။ကာတာစင်တာကိုနိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့ဖြစ်နေမြန်မာနိုင်ငံရွေးကောက်ပွဲအတွက်ဖိတ်လိုက်တဲ့အတွက်ဒီ2015မြန်မာရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတရေးရွေးကောက်ပွဲဖြစ်မယ်လို့အခိုင်အမာပြောနိုင်မယ်ထင်ပါသလားခင်ဗျာ
။ Well, international observation cannot guarantee the quality of an election
နိုင်ငံကစောင့်ကြည့်မှုအဖွဲ့တွေအနေနဲ့ရွေးကောက်ပွဲရဲ့အကြီးအသေးကိုအာမမခံနိုင်ပါဘူးဒီကိစ္စဟာနိုင်ငံအာဏာပိုင်တွေအရက်သားအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေမဲဆန္ဒရှင်တွေအပေါ်မှာသာမူတည်ပါတယ်စောင့်ကြည့်မှုအဖွဲ့တွေအနေနဲ့ကတော့အစည်းအဝေးခန်းစာတွေကိုကြည့်မယ်ပြည်တွင်းဥပဒေတွေနိုင်ငံတကာစံချိန်စံနှုန်းတွေကိုကြည့်မယ်ဖြစ်နေတာတွေကိုထောက်ပြမယ်တိုးတက်ကောင်းမွန်မှုအတွက်ထောက်ခံတင်ပြတင်တာကိုတင်ပြမယ်ကာတာစင်တာအနေနဲ့မကြခင်မှာပဲအခုချိန်ထိလေလာတွေ့ရှိနေတာကိုစီရင်ခန်းစာတစ်စောင်ထုတ်ပြန်မှုရှိပါတယ်
။ကာတာစင်တာအပါအဝင်ဥရောပသမဂ္ဂတို့အာဆီယံတို့ကိုစောင့်ကြည့်လေ့လာဖို့မြန်မာနိုင်ငံအစိုးရဖိတ်ခေါ်တဲ့ကိစ္စကိုမြန်မာအာဏာပိုင်တွေကတော့နိုင်ငံတကာမှာမျက်နှာပန်းလန်းအောင်လုပ်မှသိကြပါတယ်ဒီကိစ္စကိုအဆုံးပြုပြီးတော့တူတူကနိုင်ငံတကာရှေ့မှာပုံမှန်လင်းလင်းဆောင်ရွက်နေတာဖြစ်တဲ့ဟိုဒီမှာလာကြည့်ဆိုတဲ့သဘောမျိုးဖြစ်ပါတယ်အဓိကတော့သူတို့ပြောမှာပဲဒါပေမဲ့တကယ်တမ်းပွင့်လင်းမြင်သာမှုရှိတယ်လို့ခင်ဗျားတို့အမှတ်ခံပြီးပြောနိုင်မလားဆိုတဲ့သဘောဒီအစွဲရွေချက်ကိုခင်ဗျားတို့ကပံပိုးပေးရများရောက်နိုင်မလားတကယ်တမ်းပွင့်လင်းမြင်သာမှုရှိအောင်မလုပ်နိုင်ခဲ့ဘူးဆိုရင
် No, I think it's not a cosmetic measure. I think as you're aware this is the first
time အပေါ်ရန်မြင်နှပန်းလှယုံလောက်ပဲလုပ်တယ်လို့တော့ကျွန်တော်မထင်ပါဘူးနှစ်ပေါင်းများစွာကြာမှာဒီလိုနိုင်ငံတကာအဖွဲ့အစည်းတွေကိုလေ့လာစောင့်ကြည့်ဖို့ဖိတ်ကြားလာတယ်ဆိုတာခင်ဗျားတို့သိတဲ့အတိုင်းပါပဲကာတာစင်တာတို့ EU တို့မှာခိုင်မာတဲ့နှီးစနစ်တွေရှိပါတယ်ရွေးကောက်ပွဲနေ့လောက်သာမကရွေးကောက်ပွဲအကြိုကာလကစပြီးတော့ရေရှည်စောင့်ကြည့်အကဲခတ်မှာဖြစ်ပါတယ်မြန်မာရွေးကောက်ပွဲကော်မရှင်ကလည်းကျွန်တော်တို့စောင့်ကြည့်မှုအဖွဲ့တွေလိုက်နာရမယ့်ကျင့်ထုံးကျင့်ဝတ်တွေမကြခင်ကထုတ်ပြန်ထားပါတယ်ဒီကိစ္စအတွက်မြန်မာအရသာအဖွဲ့အစည်းတွေကိုလည်းဆွေးနွေးနေပါတယ်ဒါတွေအားလုံးကအပြုသဘောဆောင်တဲ့အချက်တွေပါဆိုတော့အရေးချင်းပြေဝါတဲ့ရွေးကောက်ပွဲရဲ့လို့အပြည့်ဝအမမခံနိုင်ပေမဲ့အကောင်းဘက်ကိုတော့ပြနေပါလေ
။အဲ့လိုလိုက်နာရမယ့်စီမင်းစည်းကမ်းတွေအထဲမှာတခုပါပါလဲဆိုတော့နိုင်ငံတကာစောင့်ကြည့်လေ့လာသူတွေဟာ political bias နိုင်ငံရေးအရာတစ်ဖက်ဖက်ကိုတင်ညွတ်မှုမရှိစေရဘူးလို့ဆိုထားတာလည်းတွေ့ရပါတယ်။ဒီနေရာမှာစစ်တပ်တပိုင်းကြီးစိုးထားတဲ့အာဏာပြအစိုးရနဲ့လူထုကိုအမှန်တကယ်ကိုစားပြုတဲ့ democracy အားစုတွေကြားမှာနိုင်ငံရေးတင်ညွတ်မှုမရှိစေရဘူးဆိုတဲ့စီမင်းဒါကိုခင်ဗျားတို့ဘယ်လိုမြင်ပါလဲဒါဟာထိန်းချုပ်ကန့်သက်ထားတဲ့ကိစ္စတရက်လိုများဖြစ်မနေဘူးလားခင်ဗျာ
No I don't see that as a restriction I mean for the Carter Center that's part of
our ဒါဟာထိန်းချုပ်ကန့်သက်မှုတရက်လို့ကျွန်တော်မထင်ပါဘူးကျွန်တော်တို့ Carter Center အနေနဲ့ရ ရွေးကောက်ပွဲတရက်ကိုစောင့်ကြည့်တဲ့နေရာမှာကျွန်တော်တို့ဟာနိုင်ငံတကာစံကြီးစံညုံးတွေကိုကြည့်ရပါတယ်။ရွေးကောက်ပွဲဆိုင်ရာဥပဒေတွေလှုပ်ဆောင်ချက်တွေကိုဒီစံနေနဲ့ကိုက်မကိုက်ကြည့်ပါတယ်။ဘယ်ပါတီအမတ်နေရာအများစုရတယ်ဆိုတာကျွန်တော်တို့အတွက်အရေးမကြီးပါဘူး။အည်သွေးကိုကြည့်ပါတယ်။ရွေးကောက်ပွဲဘလောက်အည်သွေးကောင်းတယ်လဲဆိုတာကိုဖြစ်စင်တဲ့ကွာကြည့်ပါတယ်။ပြဿနာတွေရှိလာမယ်ဆိုတာကတော့သိကြပါတယ်။အရေးကြီးတာကအစိုးရဟာဒီပြဿနာတွေကိုဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတာဖြစ်ပါတယ်။ရွေးကောက်ပွဲဖြစ်စဉ်ဟာရှည်လျားတဲ့ဖြစ်စဉ်မှာပြုပြင်ပြောင်းလဲရေးဆိုတာကလည်းရှည်လျားတဲ့ဖြစ်စဉ်မှာကျွန်တော်တို့ရဲ့ရည်ရွယ်ချက်ကဒီဖြစ်စဉ်တွေအောင်မြင်ရေးအတွက်အာဏာပိုင်တွေနဲ့နိုင်ငံရေးပါတီတွေကိုကူညီဖို့ဖြစ်ပါတယ်။သောတာရှင်တို့အခုနားဆင်ခဲ့ရတဲ့မေမြန်ကန်အသေးစိတ်ကိုဒီကနေ့ညဘက်မြမအရေးသုံးသက်ချက်အစီအစဉ်မှာနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့တပိတ်မောက်ကျောင်းသားတွေရဲ့အခြေအနေကိုကြည့်ရအောင်ပါ။တာဝူဒီထောင်မှာဖမ်းဆီးခံထားရတဲ့တပိတ်မောက်ကျောင်းသားတွေကိုအကျိုးဆောင်ရှိနေတယ်နဲ့တွေးဆုံဖို့မြန်မာအစိုးရကခွင့်မပြုတာဟာအချင်းတောင်လက်ဆွဲဥပဒေကိုအာဏာပိုင်တွေကိုယ်တိုင်ချိုးဖောက်ရရောက်တယ်လို့ AHRC အာရှလူခွင့်ရေးအဖွဲ့ကပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲဖမ်းဆီးခံကျောင်းသားတွေအများဆုံးလွတ်မြောက်ရေးနဲ့ဗဟိုချိုးကန်မှုရှိနေတဲ့ပညာရေးဥပဒေပြင်ဆင်ပြောင်းလဲရေးအတွက်ကျောင်းသားတွေဆက်ပြီးတော့ဆန္ဒပြလှုပ်ရှားသွားမှာဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတတ်မှတ်ကအဖွဲ့ချုပ်တာဝန်ခံတွေကပြောပါတယ်။ဒီကနေ့ကျောင်းသားတွေကိုလက်ပကန်းတရားရုံးမှာဒုတိယကြိမ်ရုံးထုတ်စစ်ဆေးမှာဖြစ်ပါတယ်မှတ်အင်ဂျင်နီယာကအကြောင်းစုံကိုပြောပြပေးပါလိမ့်မယ
်လက်ပန်းမြို့မှာတပိတ်မောက်ကျောင်းသားတွေကိုမက်လာ၁၀ရက်နေ့ကအာနာပိုင်တွေကနေအကြမ်းဖက်ဖြိုခွဲဖမ်းဆီးခဲ့ပြီးတာယာဝတီထောက်မှာထိမ့်သိမ်းထားပြီးတဲ့နောက်၂ရက်အကြာမှာပထမဆုံးကြိမ်လက်ပန်းတရားရုံးမှာကျောင်းသားတွေကိုရုံးထုတ်ပြီးရမန်ယူခဲ့တာပါဒီအတောတွင်ဖမ်းဆီးခံထားရတဲ့ကျောင်းသူကျောင်းသားအများစုဟာမိဘတွေနဲ့တွေ့ဆုံခွင့်မရတဲ့အပြင်အကျိုးဆောင်ရှေ့နေတွေနဲ့လည်းတွေ့ဆုံခွင့်အာဏာပိုင်တွေဘက်ကခွင့်မပြုခဲ့ပါဘူး။ဒါဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအရဖမ်းဆီးခံထားရသူတအူးအနေနဲ့ဥပဒေနဲ့အညီခုခံခြေပောက်ခွင့်ပေးရမယ်ဆိုတဲ့နိုင်ငံသားတိုင်းဆိုင်ရာဥပဒေအခွင့်အရေးကိုရောအချင်းတောင်လက်ဆွဲဥပဒေကိုပါအာဏာပိုင်တွေဘက်ကချိုးဖောက်တာဖြစ်တယ်လို့ AHRC အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကပြောပါတယ်
ကျွန်တော်တို့အကျဉ်းထောင်တဲ့ဆွဲထဲမှာလည်းဖမ်းဆီးထိန်းသိမ်းခြင်းခံရသူတွေရဲ့မိသားစုဝင်တွေကနေပြီးတော့လာရောက်တွေ့ဆုံလို့ရဆိုလို့ရှိရင်အကျဉ်းထောင်အာဏာပိုင်တွေကနေပြီးတော့တွေ့ဆုံဖို့တွေ့ဆုံနိုင်ဖို့အတွက်စီမံဆောင်ရွက်ပြရမယ်။ထို့နည်းတူစွာရှိနေတဲ့တိုင်ပင်ဆွေးနွေးခြင်းနဲ့ဆိုလို့ရှိရင်လည်းရုံးပိတ်ရပင်ဖြစ်လင်ကစားစနေနေ့မှာတော့မှအထူးတွေ့ခွင့်အနေနဲ့ပြုပြီးတော့ရှိနေတဲ့တိုင်ပင်ဆွေးနွေးခွင့်ပေးရမှာဖြစ်တယ်အဲ့ဒီလိုပြည်တဲ့အခါမှာလေလွတ်လွတ်လပ်လပ်ပြောဆိုနိုင်ဖို့အတွက်အခန်းကိုစီမံပေးရမယ်။နောက်ပြီးတော့ဒီဝန်ထမ်းတွေကနေပြီးတော့တိုင်ပင်ဆွေးနွေးနေတဲ့လူတွေမကြားနိုင်တဲ့နေရာမှာရှိတဲ့လွတ်လပ်မှုမျိုးဖြစ်အောင်အကျဉ်းထောင်ကဖန်တီးပေးရမှာဖြစ်တယ်။အဲ့တော့အဲ့ဒီလိုမျိုးကိစ္စကိုအာဏာပိုင်တွေကလွတ်ဆောင်ပေးခြင်းမပြုတာကဒီအကျဉ်းထောင်တွေဆွဲဥပဒေပလာအချက်တွေကိုကျွလွန်ဖောက်ပြတယ်လို့ကျွန်တော်တို့ပြောလို့ရတယ်
ဖန်စီခံထားရတဲ့ကျောင်းသူကျောင်းသားတွေအနေနဲ့လည်းရှစ်နေတွေနဲ့တွေ့ဆုံတိုင်ပင်ခွင့်ပေးဖို့အာဏာပိုင်တွေကိုတောင်းဆိုထားကြောင်းမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဗဟိုလုပ်ငန်းကော်မတီဒုဥက္ကဋ္ဌကိုလင်းထန်နိုင်ကပြောပါရယ
်အထက်ကျောင်းသားတွေကတော့ပြန်ပြီးတော့တုံ့ပြန်မှုနှစ်ခုရှိတယ်ဆိုတော့တစ်ခုကပါလဲဆိုတော့ဒီသူတို့ကိုတိုင်းနဲ့ဖန်စီတဲ့ကိစ္စပေါ့နော်ဖန်စီပြီးမှကိုထပ်ပြီးတော့သူနဲ့အကြမ်းဖက်ဆိုင်နေတာလေနောက်ပြီးတော့ဂျုံထုတ်တဲ့အချိန်မှာကားပေါ်ကနေရဲမေတွေကဒီကျောင်းသားမိဘတွေကိုဆိုင်ဆိုင်မှာပြောဆိုတာနဲ့ပတ်သက်ပြီးတော့တရားစွဲဖို့သူတို့ပြင်ဆင်တယ်။နောက်တစ်ချက်ကဒီရှစ်နေမရဘူးဆိုရင်လည်းသူတို့ကရုံးထွက်ချင်မှထွက်လိမ့်မယ်ကွာ။အဲ့ဒါတော့ဟိုသူတို့အနေနဲ့စဉ်းစားရတာရှိတယ်ဆိုတော့ကျွန်တော်သိရတယ်
။အဲ့တော့အာနာပိုင်တွေဘက်ကကင်တွယ်ဖြည့်ရှင်းပုံကိုကိုလင်းထက်နိုင်တို့ဘယ်လိုမြင်လဲရှင
့်။အခုနေတာကတော့ဒီအစိုးရကတော့ဒီကိစ္စနဲ့ဟိုဘာမဆိုသူတို့လှုပ်ထွက်လုံမဲ့ပုံစံနဲ့ဟိုဘာလို့ဆိုတော့ဟိုကျောင်းသားတွေပုံမှာသူတို့ကအလို့ရှိတယ်
အခုရှောင်းတိန်နေတဲ့ကိုလင်းထက်နိုင်တို့ဒီကျောင်းသားကောင်းဆောင်တွေရဲ့အခြေအနေရောဘယ်လိုရှိလဲရှင
်အခုလည်းသူတို့လိုင်းလံရှာဖွေနေရရှိတယ်ဟိုဒီရပိုင်းကျွန်တော်တို့တင်နေချင်းနေအိမ်ကြီးလဲဟိုညဘက်တော့လာပြီးတော့ဟိုယူနီဖောင်းနဲ့တော်တော်ကောင်းဒီအရေးပွင့်နေတော်တော်ကောင်းလာဆောင်ကြည့်တာတွေပါရှိတယ်တချို့ကျောင်းသားကောင်းဆောင်တွေရဲ့အိမ်ကြီးကိုလာမေးတာတွေလည်းရှိတယ်နောက်ပြီးတော့ order ထုတ်ထားတယ်ဆိုပြီးတော့ပြီးခဲ့တဲ့ရပိုင်းမှာတော့တရင်ဂျာနယ်တချို့မှာဟိုတွေ့တယ်သူတို့ရဲ့စတန်ဒီယန်လေးတော့ဒါကိုအတည်ပြုတာရတော့ရှိတယ်။ဒါပေမဲ့ကျွန်တော်တို့အိမ်မျိုးကိုသွားပြီးတော့ဒါနဲ့ပတ်သက်ပြီးတော့ဝရမ်းထုတ်ထားပါတယ်ဆိုပြီးတော့ဝရမ်းစာကြားလာလို့ပါတော့အဲ့လိုမျိုးတော့ကျွန်တော်တို့မသိရဘူး
။အဲ့တော့ကိုလင်းထက်နိုင်တို့ဘာဆက်လုပ်မလဲ
။ကျွန်တော်တို့မကြခင်ဆက်ပြီးတော့ကျွန်တော်တို့လှူဆောင်မှုလာမှာပါ။ဒါမျိုးကတော့ဒီကျွန်တော်တို့ကတော့ဒီမြို့သားပညာရေးဥပဒေမှာအနှစ်သာရဖြစ်တဲ့ဘုံချုပ်ကံမှုရှင်းချရေးအပိုင်းပေါ့နော်။ ပညာရေးပြည်တွင်တောင်းလဲမှုတည်တာတဲ့ပညာရေးပြည်တွင်တောင်းလဲမှုကိုအမှတ်ခံတဲ့မြို့သားပညာရေးဥပဒေတစ်ခုအများဆုံးပေါ်ပေါက်လာဖို့ရဲ့နောက်ဒီပြည်တွင်တောင်းလဲပညာရေးပြည်တွင်တောင်းလဲအတွက်ဆန္ဒထုတ်ဖော်ခဲ့တဲ့ကျောင်းသားကျောင်းသူတွေပြည်သူတွေဖန်တီးထားတာလူမျိုးဖို့ရဲ့အဲ့ဒါနဲ့ပတ်သက်တော့တိုင်းနဲ့ဟိုကျွဲကူးကြီးပါတစ်ခါလေးလုံသွားမှာပါဆက်ပြီးတော့လည်းမကြင်မှလှုပ်ရှားမှုတွေဖြစ်လာတော့မှာ
AHRC ရဲ့အင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ဖန်စီခံထားရတဲ့ကျောင်းသားတွေရရှိထားတဲ့ဒဏ်ရာတွေကိုအမြန်ဆုံးဆေးဝါးကုသခွင့်ပေးဖို့မြန်မာအစိုးရကိုတောင်းဆိုထားတယ်လို့ ICRC နိုင်ငံတကာကြက်ချီနီအသင်းကြီးအနေနဲ့လည်းအချင်းတောင်မှကျောင်းသားတွေရဲ့အခြေအနေကိုတွားရောက်ကြည့်ရှုပေးဖို့တိုက်တွန်းထားကြောင်းဦးမင်းလွင်ဦးကပြောပါရစေ
။အချင်းတောင်အတွင်းမှာဖန်စီချုံနှောင်ထားပြီးဆိုလို့ရှိရင်လည်း24နာရီပြည့်ပြီးတဲ့နောက်တစ်ရက်မှာကျွန်တော်တို့ဒီဖန်စီချုံနှောင်ထားတဲ့ချုပ်သားတွေအားလုံးကိုကျွန်တော်တို့ထောင်ဆရာဝန်ကြီးပေါ်ပေါ်လာတဲ့ထိုက်တဲ့စိတ်ဆင်းမှုတွေယူရမယ်လိုအပ်တဲ့စေဝါကုသမှုကိုအမြန်ဆုံးဆောင်ရွက်ပေးရမှာဖြစ်တယ်အဲ့တော့ကျွန်တော်တို့ဒီယခုဥကောင်းရိုင်းတဲ့ခါရဲ့ကြောင်းသားတွေသွေးလေးလင်းဖြစ်နေတဲ့အနာချုပ်ရမယ့်ကိစ္စတွေမချုပ်နိုင်မင်းနဲ့ဖြစ်သလိုရှိတဲ့စေဝါနဲ့ကုသနေရတယ်ထိုနည်းတူစွာမျက်လုံးထိခဲ့တဲ့ကြောင်းသားတယောက်ဆိုလို့ရှိရင်လည်းခုချိန်ထိထိုက်တဲ့စေဝါကုသမှုမရသေးဘူးဆိုတာတွေကျွန်တော်သိရတယ်ICRC အနေနဲ့လည်းဖန်စီချင်းသိချင်းခံထားတဲ့ကျောင်းသားတွေရဲ့အခြေအနေကိုအကျဉ်းထောင်အတွင်းမှာလိုက်လံပြီးတော့စုံစမ်းဖို့အတွက်လိုအပ်တယ်လို့ကျွန်တော်တို့ကတော့ပြောချင်ပါတယ
်။လက်ပန်းမျိုးတပိတ်စခန်းအကျန်းဖက်ဖြုတ်ခွဲချိန်မှာဖန်စီခံထားရသူတွေတဲ့မနေ့ကအထိလွတ်မြောက်လာသူတွေထဲမှာကျောင်းသူကျောင်းသား20ကျော်၊တရင်တော်2ဦးနဲ့အရက်သား20ဦးတို့ပါဝင်ပါတယ်။လက်ရှိတာယာဝတီထောင်မှာထိမ့်သိမ်းခံထားရတဲ့ကျောင်းသား100နီးပါးထဲမှာတော့ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီဝင်ကိုမင်းသွေးတင်နဲ့မဖြိုးဖြိုးအောင်တို့လည်းပါဝင်ပါတယ်။သူတို့တွေကိုဘယ်ပုံမှားတွေနဲ့အာဏာပိုင်တွေကတရားစွဲဆိုထားတယ်လဲဆိုတာကိုတော့အခုချိန်ထိအတိအကျမသိရသေးပါဘူးရှင
်။မတ်အင်ဂျင်နီယာတိုင်းသားဒေသရဲ့စီးရေးတင်းမာမှုတွေနဲ့ပတ်သက်ပြီးတော့ပြပူထားတဲ့သတင်းကိုလည်းတင်ပြပေးပါမယ်။ရှမ်းပြည်မြောက်ပိုင်းကိုးကံဒေသမှာမနေ့ကတိုက်ပွဲဖြစ်ပွားမှုအခြေအနေမရှိပေမဲ့လို့မကြခင်တိုက်ပွဲတွေပြန်ပြီးတော့ပြင်းထန်လာနိုင်တဲ့အရေးအယောင်တွေတွေ့နေရတယ်ဆိုပြီးတော့ကိုကန့်လက်နက်ကင်တပ်ဖွဲ့ကပြောပါတယ်မြန်မာအစိုးရဘက်ကထိုးစစ်ဆင်လာရင်တိုက်ပွဲတွေအခြေမြေပြန်ဖြစ်နိုင်တယ်လို့ဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်ခင်ဖြူထွေးကပြောပြလိုက်ပါ
မြန်မာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအကြားတလကျော်ကြာတိုက်ပွဲတွေပြင်းထန်နေခဲ့တဲ့ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသမှာမနေ့ကတနင်္လာနေ့အထိတိုက်ပွဲတချို့ရှိခဲ့ပေမဲ့လို့ဒီကနေ့မှာတော့အခြေအနေကတိတိကျကျရှိတယ်လို့ကိုကက်လက်နက်ကိုင်တပ်ဖွဲ့ MNDAA ရဲ့ပြောခွင့်ရဦးထွန်းမြတ်လေးကပြောပါတယ်။ဒါပေမဲ့လို့တိုက်ပွဲတွေအချိန်မရွေးပြန်လဲပြင်းထန်လာနိုင်တဲ့အခြေအနေရှိတယ်လို့လည်းသူကပြောပါတယ်
။ဒီနေ့ကျွန်တော်ခုလက်ရှိတော့တိုက်ပွဲတည်နေမရသေးဘူးဗျ။တိုက်ပွဲမရှိဘူးတဲ့။အခုဟာတော့ဒီခဏပဲချက်နဲ့တိုက်ပွဲပြန်ဖြစ်ဖို့ရှိပါတယ်အများကြီး။ဘာလဲဆိုတော့တို့လူရင်အားတွေလည်းတိုးထားတယ်။လက်နက်ကြီးတွေလည်းပို့ထားတယ်ကျတဲ့ဆက်ပြီးတော့ပြင်းထန်ပါတိုက်ပွဲဆက်ဖြစ်ဖို့တို့ကဒီ March 27မတိုင်ခင်မှာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်မယ်ဆိုတာတို့အားလုံးကြားရတယ်လို့ကျွန်တော်ထင်တယ်။ဘာလို့လဲဆိုတော့ကျွန်တော်လည်းအဲ့လိုကြားနေလို့
29ရက်နေ့မတိုင်ခင်တိုက်ပွဲတွေပြင်းထန်နိုင်တယ်လို့ဘာကြောင့်ပြောတာပါလဲရှင
်။ဟိုတချို့ဟိုကပေါ့ဘုချုပ်ကြီးမင်းအောင်လိုင်းပြင်းဦးလုံမှာသွားတော့ပြောတယ်ပြောတယ်ပြင်းဦးလုံမှာသွားပြီးတော့ဒီရဲဘော်ဒီတို့တရားရတဲ့ရေပေါ်သွားပြီးတော့ကြည့်တဲ့အချိန်အားပြီးတဲ့စကားတော့ဒီအဲ March 27မှာသူတို့ဒီတိုက်ပွဲတရင်အကြောင်းကောင်းကောင်းလေးလက်ဆောင်ပေးဖို့ရှိပါတယ်တဲ့အဲ့လိုပြောပြတဲ့သူပြောနေကြပါတယ်ဆိုရယ
် March 29ရက်တက်မတော်နေ့မတိုင်ခင်တိုက်ပွဲတွေပြစ်ထန်လာနိုင်ပွဲရှိတယ်လို့မျှော်လင့်ထားပေမဲ့ကိုကက်လက်နက်ကိုင်တက်ဖွဲ့တွေဘက်ကတော့ထူးထူးခြားခြားပြစ်စစ်ထားတာမျိုးမရှိဘူးလို့လည်းဦးထွန်းမြတ်လေးကပြောပါတယ်ကိုကတက်ဖွဲ့ရီအနေနဲ့ကတော့မြန်မာအစိုးရစစ်တပ်ဘက်ကထိုးစစ်ဆင်လာတဲ့အခါမှသာပြန်လည်တိုက်ခိုက်တာဖြစ်ပြီးသူတို့ဘက်ကစတင်တိုက်ခိုက်တာမရှိဘူးလို့လည်းဦးထွန်းမြတ်လေးကပြောပါတယ
်။ကျောင်းကျတော့အမြဲတမ်းဒီလိုပါပဲ။သူတို့ထိုးစစ်ဆင်ဆိုတော့တိုက်ပွဲဖြစ်ပါတယ်။သူတို့ထိုးစစ်မဆင်ရင်တိုက်ပွဲမရှိပါဘူး
။ကိုကလနဲ့ကိုင်တက်ဖွဲ့ MNDA ရဲ့ပြောခွင့်ရဦးထွန်းမြတ်လေးပြောသွားတာပါ။ဒီတော်တွေကချင်ပြည်နယ်ဗန်စီဒေသဘက်မှာလည်းမြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင်တက်ဖွဲ့ KIA အကြားမနေ့ကတနင်္လာနေ့အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ရှမ်းပြည်နယ်ကြောင်မဲဘက်မှာဆိုရင်လည်းPNLA တအောင်လူမြောက်ရေးတက်မတော်နဲ့မြန်မာစစ်တပ်တို့အကြားမှာတနင်္ဂနွေနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်။ကိုကက်ဒေသနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့တောက်ကြာလေးကဆလို့မြန်မာစစ်တပ်ဘက်ကသတင်းထက်မှန်ထုတ်ပြန်တာမတွေ့ရသေးပါဘူး။မြန်မာစိုးရအနေနဲ့ကချင်လူမြောက်ရေးတက်မတော် KIA နဲ့တစ်ဖက်မှာရေးရေးဆွေးနွေးပွဲတွေပြုလုပ်နေတဲ့အချိန်မှာအခုလိုတိုင်းသားဒေသတွေမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာဟာရေးရေးကြီးကိုထိခိုက်နိုင်တယ်လို့ဆိုပြီးပြစ်ခတ်မှုတွေအများဆုံးရက်စဲဖို့အရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုနေကြပါတယ်။ ကချင်လူမျိုးရေးတက်မတော် KAI ကတော့တိုက်ပွဲတွေရှိနေပေမဲ့သူတို့အနေနဲ့အပြစ်ခံရစရည်အတွက်ဆက်လက်ဆွေးနွေးကြိုးပမ်းသွားမယ်လို့ပြောပါရရှင်
။ဒါကတော့ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသနဲ့ကချင်ပြည်နယ်ရဲ့စစ်ရေးအခြေအနေတွေကိုမခင်ပြူသေးပြောပြသွားတာဖြစ်ပါတယ်။စေကူဝန်ကြီးချုပ်ဟောင်းလီကွမ်ယူကွယ်လွန်သွားခဲ့တာအတွက်ယူကျုံမရနှမျောတတဖြစ်မိတယ်လို့စင်ကာပူရောက်တဲ့ရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကပြောဆိုကြပါတယ်။လီကွမ်ယူရဲ့အစွမ်းကြောင့်စင်ကာပူနိုင်ငံအမခန်းတိုးတက်လာခဲ့တာစင်ကာပူနိုင်ငံသားတွေတည်းမကပဲမြန်မာအပါအဝင်နိုင်ငံသားတွေရပါချီးကျူးခဲ့ကြတယ်လို့သူတို့ဆိုပါတယ်။ဘာကြောင့်မလဲ?ဒီအကြောင်းကိုစင်ကာပူရောက်မြန်မာတွေကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။အသက်60နှစ်အရွယ်မှာဒီတနင်္လာနေ့ကပဲကွယ်လွန်သွားခဲ့တဲ့စင်ကာပူနိုင်ငံကိုထူထောင်ခဲ့သူဝန်ကြီးချုပ်ဟောင်းလီကွမ်ယူအတွက်ယူကျုံမရဖြစ်မိတယ်လို့စင်ကာပူမှာ10နှစ်ကျော်နေလာတဲ့ကိုဇော်ကြီးကအခုလိုပြောလိုက်ပါတယ
်။ဟုတ်ကဲ့အလွန်ပဲယူကျုံမရဖြစ်ပါတယ်ဝမ်းနည်းမိပါတယ်။ဘာဖြစ်လဲဆိုတော့ Mr. Lee Kuan Yew ကစင်ကာပူနိုင်ငံရဲ့ hero လို့လည်းခေါ်လို့ရတယ် founder လို့လည်းခေါ်လို့ရပါတယ်။စင်ကာပူနိုင်ငံသားအားလုံးပေါ့နော်။စင်ကာပူနိုင်ငံသားအပြင်ပေါ့ဒီမှာရှိနေတဲ့နိုင်ငံသားတွေပေါ့အားလုံးလည်းသူ့ကိုလေးစားပါတယ်။ဘာဖြစ်လို့လဲဆိုတော့သူကအဲ့ဒီ third world country ကနေပြီးတော့ first world country ဖြစ်အောင်လို့သူ့ရဲ့ဉာဏ်မျှော်မြင်သောနာဝရီယာနဲ့နှစ်တူနှစ်ရှည်စီမံကိန်းနေမှာပေါ့နော်ဒါလို့ဆောင်ရွက်ခဲ့လို့ငါဘူကဟို fast walk country ပေါ့နော်ကမ္ဘာ့တိုးတက်တဲ့နိုင်ငံဖြစ်ခဲ့တာဖြစ်ပါတယ
်အဲ့ဒီတော့အခုလို့ထိရောက်ပြီးလက်တွေ့ကြတဲ့နှစ်တူနှစ်ရှည်စီမံကိန်းတွေဖြစ်အောင်ဘလို့များလုပ်ခဲ့ပါလဲလို့မေးရမှာတော့ကွန်ပျူတာပညာရှင်ဖြစ်တဲ့ကိုစောကြီးက
ဟောစင်ကာပူကကျွန်းနိုင်ငံလေးဖြစ်တယ်ပေါ့နော်သူမှအရင်တော့ဆိုရင်ရေတောင်းမရှိဘူးရေပြန်စားတော့မရှိဘူးမရှိတော့သူကဒီ natural resources တွေမရှိတဲ့အတွက်ကြောင့်မလို့သူက human resources တွေအဓိကအားထားတယ်။တိုင်းသူပြည်သားတွေကိုဟိုပညာရေးကိုမြှင့်တင်ပေးတယ်ပေါ့နော်။ပြီးတော့နိုင်ငံခြားပညာရှင်တွေဟိုရင်းနှီးမြှုပ်နှံသူတွေကိုလည်းဟိုအမှန်တရားကြိုးဆိုပြီးတော့နိုင်ငံတိုးတက်ဖို့အတွက်ကိုဟိုဉာဏ်မျှော်မြင်တဲ့သူဒီမှာရင်းချပြီးတော့တည်ဆောက်ခဲ့တယ
်။ကိုစောကြီးကဆက်ပြီးလီကွမ်ယူရဲ့အရှိတောင်အရှာမှာစွမ်းဆောင်နိုင်ခဲ့မှုကိုလည်းအခုလိုဆက်ပြီးထောက်ပြခဲ့ပါတယ်
။သူရဲ့ဥဆောင်မှုအောက်မှာစင်ကာပူနိုင်ငံအစိုးရလည်းဟိုစီမံကိန်းတွေနဲ့ပြုစုခဲ့တဲ့စင်ကာပူနိုင်ငံအရှိတောင်အာရှမှာဆိုရင်လည်းပေါ့နော်အတန်ရှင်းဆုံးအတိုးတက်ဆုံးနိုင်ငံဆိုတာကိုကမ္ဘာကလက်ခံထားတယ်လေအဲ့လိုဖြစ်ခဲ့အောင်လည်းအဓိကတော့မြေတောင်မြောက်ပြီးခဲ့တော့မစ္စတာဒီကွမ်ဒီပါပဲဒါကြောင့်မို့လို့အခုအားလုံးပေါ့နော်စင်ကာပူနိုင်ငံသားအပြင်ဒီမှာရှိနေတဲ့နိုင်ငံခြားအကျွမ်းကျင်ပညာရှင်တွေကျောင်းသားတွေအလို့သမားတွေအားလုံးလည်းသူတက်ကိုဝန်ထမ်းနေကြတာပေါ့နော
်ဒါအပြင်နောက်မြန်မာတူဖြစ်တဲ့ကိုမြတ်နှုတ်ဦးကလည်းလီကွမ်ယူရဲ့ဥဆောင်မှုဟာစင်ကာပူနိုင်ငံသားတွေချင်းမကမြန်မာအပါအဝင်နိုင်ငံခြားသားတွေအတွက်ပါအကျိုးရှိခဲ့တယ်လို့အခုလိုချီးကျူးလိုက်ပါတယ
်လီကွမ်ယူကတကယ်ဟိုတကယ်တော်တဲ့ခေါင်းဆောင်တစ်ယောက်ပဲပေါ့သူကသူ့နိုင်ငံသားတွေကြည်ုံတယ်မဟုတ်ဘူးသူကတခြားနိုင်ငံသားတွေလည်းကြည်တယ်သူကနိုင်ငံခြားသားတွေကိုလည်းသူကတိုးတက်အောင်လုပ်ပေးခဲ့တယ်အဲ့တော့သူကကျွန်တော်တို့ဒီလို foreigner တွေကိုလာအလုပ်လုပ်ဖို့တည်းသူတို့သူကနေစားပြီးရူးတွေလည်းသူထုတ်ပေးခဲ့တယ်အဲ့တော့ကျွန်တော်တို့ဒီလိုလာလောက်တဲ့ချိန်ကျတော့ကျွန်တော်တို့တို့အစဉ်ပြေချောမှုရယ်ပေါ့ဗျာ
စင်ကာပူနိုင်ငံမှာဘွဲ့ရပြီးလက်ရှိလဲစင်ကာပူမှာအင်ဂျင်နီယာလုပ်နေတဲ့ကိုမြတ်နှုတ်ဦးကပဲအခုလိုလီကွမ်ယူကွယ်လွန်တာအတွက်ဗိုလ်ချုပ်အောင်ဆန်းကိုတောင်ပြန်အမှတ်ရမိစေတယ်ဗိုလ်ချုပ်သာရှိခဲ့ရင်မြန်မာလဲတွတ်တက်ခဲ့မှာပါလို့ယူကျုံမရဆက်ပြောခဲ့ပါတယ
်ကျွန်တော်ဖြစ်စေချင်တာကတော့တကယ်တမ်းပြောရမယ်ဆိုတော့လီကွမ်ယူလို့ခေါင်းဆောင်မျိုးကကျွန်တော်တို့နိုင်ငံမှာလဲရှိခဲ့ပါတယ်ဗိုလ်ချုပ်အောင်ဆန်းပေါ့အဲဒီလီကွမ်ယူလို့အဲ့လို60နှစ်အသက်ဘိုးကျောင်းဆန်းတာပေါ့လီကွမ်ယူလိုမျိုးအသက်60နှစ်ထိအသက်ဆက်ရှင်နေမယ်ဆိုရင်တော့ကျွန်တော်တင်တာတော့ကျွန်တော်တို့နိုင်ငံလည်းစင်ကာပူလောက်ပဲစင်ကာပူကထက်တောင်ကျွန်တော်တို့နိုင်ငံပို့ပြီးတိုးတက်မယ်ပေါ့အ
ဲ့ဒီတော့လီကွမ်ယူနဲ့ဘိုးကျောင်းဆန်းဘလို့စင်တာတွေရှိခဲ့ပါလဲလို့မေးရမှာတော့ကိုမြောင်နှုတ်ဦးကဆက်ပြေ
းသူ့ရဲ့လုံရက်တွေအဲ့လိုမျိုးဆုံးဖြတ်ချက်တွေကတော်တော်လေးကိုစင်နေမြတ်သူတက်သွားတဲ့အချိန်မှာသူ့ကိုသူနဲ့အတူတူအတိုက်ခံပါတီတွေလည်းရှိမယ်သူတို့ကတော့ဒီလိုစာလုံးတွေကိုခွင့်ရပေးဖို့ပေါ့လူနိုင်ငံသားတွေကိုဟိုခွင့်ရင်းတိတ်မပေးဘူးဒါပေမဲ့ तू ကပြောတာရှင်းတယ်ဒီလူမျိုးစားလုံးနေကြီးပဲလုံမယ်ဆိုရင်ဒီလိုနိုင်ငံတကာနိုင်ငံထုံထောင်မှုတွတ်ဆိုရင်တို့နိုင်ငံမဖြစ်နိုင်ဘူးတို့နိုင်ငံလူရင်းနေတယ်ဒါကြောင့်မို့ तू ကပြောခဲ့တယ် human resource ကိုတောင်းရမယ်ဆိုတော့အဲဒါကြောင့်မို့ကျွန်တော်တို့နိုင်ငံညာသားတွေကို तू ကခွင့်ရင်းပေးခဲ့တယ်ပေါ့
တကယ်တော့ဝန်ကြီးချုပ်ဟောင်းလီကွမ်ယူအနေနဲ့သတင်းမီဒီယာထိန်းချုပ်တာနဲ့နိုင်ငံရေးဖိနှိပ်တာတချို့လုတ်ခဲ့ပေမဲ့သူ့ရဲ့ပြောင်မြောက်တဲ့အုပ်ချုပ်ရေးနဲ့စီးပွားရေးဆိုင်ရာစွမ်းဆောင်မှုတွေကြောင့်အမကန်တိုးတက်လာတဲ့စင်ကာပူနဲ့သူ့ကိုအမြဲတွဲပြီးတတိယနေမှာပါလို့သုံးသက်သူတွေကဆိုနေပါတယ်ခင်ဗျာ
ဒါကတော့ကိုဝင်းမင်းစူးစီးတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ VOA American တန်ရဲ့ဗိုလ်ထူးနေမနက်ပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လှင့်ပေးနေပါတယ
် VOA မြန်မာပိုင်းအတန်လှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။ VOA American တန်ကနေ2015ခုနှစ်မတ်လ25ရက်ဗုဒ္ဓဟူးနေ့မနေ့ဖက်ဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50 kHz 5995နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုဒုတိယပိုင်းမှာဆိုရင
်ဟိုကျွန်တော်တို့တရားလျှောက်အပြစ်တင်တာတွေပေါ့။နောက်တရားလျှောက်ဆံမရတွေပေါ့။အဲယုံကြည်မှုပျောက်ဆုံးလို့ပဲအခုခက်ခဲနေတာပေါ့နော်။
တရိုက်လီလိုင်းအစီအစဉ်ပြန်လဲထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုနားဆင်ကြမှာဖြစ်ပါတယ်။အဲ့ဒါအပြင်နနခင်းအင်္ဂလိပ်စာသင်ခန်းစာနဲ့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုကိုစော်ဝင်းလှိုင်ကစူးစီးတင်ဆက်ထားတာကိုနားဆင်အောင်ပါခင်ဗျာ
။ပထမဆုံးတင်ပြပေးမှာကတော့ The Wall Street Journal မှာရေးသားထားတဲ့ Violence at Myanmar Border Puts Beijing in a Bind မြန်မာနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကတရုတ်ဆိုးရအတွက်မလုတာမလွန့်တာဖြစ်အောင်အကြက်ရိုက်သွားစေတယ်လို့ခေါင်းစဉ်ပေးထားတဲ့စောင်းမရှင်ချွန်ဟန်ဝေါင်းရဲ့စောင်းမကိုတင်ပြပေးကြပါမယ်။တရုတ်မြန်မာနိုင်ငံမှာကိုကန့်နေနဲ့ဖြစ်နေတဲ့တိုက်ပွဲမှာမြန်မာဘက်ကတိုက်လေရင်တွေအုံပြူရာကပုံစံတွေတရုတ်နိုင်ငံနဲ့မတော်တဆကြလာပြီးတရုတ်နိုင်ငံသားလက်သမားတွေတေဆုံးရတဲ့အထိဖြစ်လာတာကြောင့်ဒီပဋိပက္ခကိုရှောင်လွှဲဖို့ကြိုးစားနေတဲ့တရုတ်ဆိုးရအတွက်အကြက်ရိုက်သွားစေကြောင်းစောင်းမရှင်ကအစချီရေးသားထားပါတယ်။မြန်မာအစိုးရနဲ့ကိုကန့်တပ်ဖွဲ့တွေအကြားအရင်ကတိုက်ပွဲတွေဖြစ်ခဲ့ဖို့ပေမဲ့အခုလိုဘုံစံတွေအမြောက်စံတွေတရုတ်နိုင်ငံဘက်ကိုကြတာမရှိခဲ့ဘူးလို့ဆိုပါတယ်။မြန်မာဘက်ကဘုံစံတွေတရုတ်ပြည်ဘက်ကကြံခင်းနေတဲ့ကိုကြားသွားတဲ့အတွက် Mr. Yang ဆိုသူရဲ့မိသားစုဝင်တွေအပါအဝင်တရုတ်နိုင်ငံသား၅ဦးတေဆုံးသွားတာမှာအဲ့ဒီတေဆုံးသူတွေရဲ့မိသားစုဝင်တွေနဲ့တွေ့ဆုံမေးမြန်းပြီးသူတို့အတွေ့အကြုံတွေကိုလည်းဆောင်းပါးထဲမှာထည့်သွင်းရေးသားထားပါတယ်။ကုကန့်တွေကိုတရုတ်တိုင်းရင်းသားအဖြစ်မြန်မာနိုင်ငံသားတွေကယူဆထားကြပြီးလူမှုကွန်ရက်တွေမှာလည်းတရုတ်မုံဒီယေကိုကန့်မုံဒီယေတွေကိုရေးသားပြောဆိုလာကြတာမှာမြန်မာအစိုးရကလည်းတရုတ်ဆန့်ကျင်ရေးလှုပ်ရှားမှုတွေအပေါ်အခွင့်ကောင်းယူပြီးတရုတ်နိုင်ငံသားတွေကကိုကန့်တွေကိုထောက်ခံအားပေးနေကြောင်းဆွတ်ဆွဲပြောဆိုမှုတွေထွက်လာတယ်လို့စောင့်မရှင်ကရေးသားထားပါတယ်။ဘသူကဘသူကိုထောက်ခံတယ်ဆိုတဲ့အပြန်အလှန်ဆွတ်ဆွဲမှုတွေထွက်နေပေမဲ့လည်းတရုတ်အစိုးရဘက်ကတော့ထွက်ပြေးလာတဲ့ကိုကန့်တွေကိုလူသားချင်းစာနာတဲ့အကူအညီတွေဒေသခံတရုတ်လူမျိုးတွေကထောက်ပံ့ပေးနေတယ်လို့ပြန်လည်တုံ့ပြန်ခဲ့ကြောင်းစောင့်မားမှရေးသားထားပါတယ်။အခုဆိုရင်လေရင်သားနေကြတာနဲ့တရုတ်ပြည်ဘက်ကလားမြန်မာဘက်ကလားဆိုတဲ့စိုးရင်စိမ့်နဲ့စောင့်ကြည့်နေရကြောင်းဒေသခံတရုတ်လက်သမားတွေပြောတာကိုကိုကပီးစောင့်မားမှထည့်သွင်းရေးသားထားပါတယ်။အပြည့်အစုံကိုတော့ The Wall Street Journal မှာဖတ်ရှုနိုင်ကြပါတယ်။
အခုဆက်လက်ပြီး Yomiuri Shimbun သတင်းစာထဲမှာရေးထားတဲ့ 7 years after World War II Japanese war veteran spots Myanmar students ဒုတိယကမ္ဘာစစ်ပြီးနှစ်ပေါင်း90ကြာတဲ့အခါဂျပန်စစ်မှုထမ်းကမြန်မာအကြောင်းသားတွေကိုအကူအညီပေးနေတယ်ဆိုတဲ့ဆောင်းပါးကိုတင်ပြပေးပါမယ်။ဒုတိယကမ္ဘာစစ်အတွင်း Infa တိုက်ပွဲမှာပါဝင်ခဲ့တဲ့ဂျပန်စစ်သားကြီးတူကစစ်ကြီးအတွင်းဂျပန်စစ်သားတွေကိုမြန်မာလူမျိုးတွေကအကူအညီပေးခဲ့တာကိုကျေးဇူးပြန်ဆက်တဲ့အနေနဲ့ scholarship ပညာသင်ဆုတစ်ခုတီထောင်ပြီးဂျပန်မှာကျောင်းတက်နေကြတဲ့မြန်မာအကြောင်းသားတွေကိုအကူအညီပေးနေတဲ့အကြောင်းရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။အခုခါအသက်90နှစ်ရှိပြီဖြစ်ပြီးဂျပန်နိုင်ငံဆိုက်တာမစီရင်စုဆူရဂါရှိမာမြို့မှာနေထိုင်တဲ့ဆေဂျီအီမာဆူမီဆိုတဲ့ဂျပန်စစ်မှုထမ်းတူကသူ့နာမည်ပါတဲ့အီမာဆူမီမမိုရီယယ်ဘာမီစကောလာရှစ်ဖောင်ဒေးရှင်းကို1989ခုနှစ်မှာသူ့ကိုယ်ပိုင်ငွေနဲ့စတင်တည်ထောင်ပြီးမြန်မာကျောင်းသားတွေကိုအကူအညီပေးနေခဲ့တာအခုချိန်ထိဖြစ်ပါတယ်။သူ့အနေနဲ့ဂျပန်စစ်သားတွေကိုအကူအညီပေးခဲ့တဲ့မြန်မာလူမျိုးတွေကိုကျေးဇူးဆက်တဲ့အနေနဲ့သူ့ကိုယ်ပိုင်ငွေရန်4000နဲ့ဒီစကောလာရှစ်အစီအစဉ်ကိုစတင်တည်ထောင်ပြီးကူညီလာခဲ့တာ2009ခုနှစ်အထိကျောင်းသားပေါင်း188ယောက်ကိုအကူအညီပေးခဲ့ပြီးဖြစ်တယ်လို့ဆိုပါရယ်။အဲ့ဒီထဲမှာ PhD ဒေါက်တာဘွားရသူ26ဦးရှိပြီးဘွားရသူအများစုကလည်းဂျပန်မြန်မာကုမ္ပဏီတွေမှာအလုပ်ဝင်လုပ်နေကြကြောင်းအခုဆိုရင်ပညာသင်ဆုရဘူးတဲ့ကျောင်းသားတွေကပဲသူ့ရဲ့ foundation မှာစစ်တပ်ဝန်ထမ်းပြန်လဲကူညီပေးနေကြကြောင်းပြောပါရယ်။ပညာသင်ဆုရတဲ့ကျောင်းသားတွေကို Mr. Imai Sumi ကတလတခါသူ့အင်ခေါ်ပြီးတွေ့ဆုံပွဲလေးလုပ်ပေးလေရှိပြီး ခင်ဗျားတို့ဟာဂျပန်မြန်မာချစ်ကြည်ရေးသံတမန်တွေဖြစ်တယ်လို့သူရဲ့ပညာသင်စုကိုချီးမြှင့်တဲ့အခါပြောကြလိမ့်ရှိလို့ဆိုပါရယ်အပြည့်စုံကတော့ယူမီယူရီစင်ပွန်သတင်းစာမှာဖတ်ရှုနိုင်ပါခင်ဗျာ
ဒါကတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဦးကျော်စံတာရဲ့အကူအညီနဲ့အတူကိုစော်ဝင်းလိုင်ကစူးစီးတင်ဆက်ခဲ့တာပါအခုတော့ဘရူနိမနက်ခင်းအတွက်မနက်ခင်းတိုင်းနားဆင်နေကြအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနေကြပါပြီအမေရိကန်အီဒီယန်အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကစီစဉ်တင်ဆက်ပေးနေတာပါ
ဒီမင်းတင်ပြမယ် idiom အတုံးကတော့
a crash course
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက a ကတခု c r a s h crash က verb ကရိယာအနေနဲ့တုံးထားရင်အောက်ကိုကျပြီးကွဲသွားတာဝင်တိုက်မိတာစသဖြင့်ဖြစ်နိုင်သလို adjective နာမဝိသေသနဖြစ်ဒီနေရာမှာအသုံးပြုထားတဲ့အဓိပ္ပာယ်ကတော့အရေးတကြီးကိစ္စတစ်ခုအတွက်အမြန်တွန်းပြီးအင်တိုက်အားတိုက်လှုပ်ဆောင်တာကိုညီညွတ်တာဖြစ်ပါတယ်ဆိုလိုတာကတော့တခုခုကိုအချိန်ကတ်လို့ဖြစ်စေအချိန်မရှိလို့အချိန်လူပြီးလောက်ရတဲ့အခါမှာဇက်တိုက်အချိန်မနာပဲတွန်းလုတဲ့သဘောမျိုးဖြစ်ပါတယ် course course ကတော့သင်တန်းဒါမှမဟုတ်ပို့ချချက်တမျိုးဖြစ်ပါတယ်ဒါကြောင့်စကပိုက်တစ်ခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အချိန်လူပြီးရသည်မအချိန်တွင်တွန်းပြီးသင်ကြားပို့ချတာသင်ယူရတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးရဲ့ idiom ကတော့အနိကသင်တန်းလို့ဆိုရင်သောတာရှိများသဘောပေါက်ပါလိမ့်မယ်အနိကတင်နန်းကတော့အချိန်လူပြီးလောက်ရတာမှုလိုအပ်တဲ့အဓိကအချက်တွေကိုရွေးပြီးတင်နာတည်တည်နဲ့အရေးကြီးတဲ့အချက်တွေကိုအဓိကထားတင်ကြားပို့ချတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I took a crash course from my brother in driving a car He taught me the basics I needed to know to pass the driving testLuckily, I passed.
ကျွန်တော်ကကျွန်တော်ကိုထံကကားမောင်းနံကိုအနိကတင်လိုက်တယ်။ကျွန်တော်ကားမောင်းလိုင်စင်ဖြည့်ရမှာအောင်ဖို့လိုအပ်တဲ့အခြေခံတွေကိုသူကတင်ပေးခဲ့တယ်လေ။ကံကောင်းလို့ဗျာကျွန်တော်အောင်သွားတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I took a crash course from my brother in driving a car. He taught me the basics I needed to know to pass the driving test. Luckily,I passed.
Now, so ching up ye, Anika tinan pide, damam ho, Anika tinan teare, swing, idiom atonia, belupiomle.
Crash course.
Lupioluia vare, eragaro, digrimine, timpia gere, idiom atome pipare.
Dolala than season to set the American idiom don't English acting as I would set pigaba, guro.မနေ့ကညပိုင်းကဆွေးနွေးကြတဲ့ဒဲရဲ့လီလိုင်းအစီအစဉ်ကိုပြန်လည်နားဆင်နေပါပြီ။ထုတ်လုပ်သူမက်ခင်ဖြူထွေးရဲ့အကူအညီနဲ့ကိုအောင်လွင်ဦးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ
်။တော်ရရှိမှခင်ဗျာ။တိုင်းနယ်နဲ့ကန်နယ်နဲ့တနင်္ဂနွေလို့အပြစ်ခတ်ရဆဲနိုင်မှုဆိုပြီးတော့ဆွေးနွေးနေတဲ့တစ်ချိန်တည်းမှာပဲတချို့အဖွဲ့တွေနဲ့လည်းမြန်မာနိုင်ငံထဲမှာတိုက်ပွဲတွေဆက်ပြီးဖြစ်နေပါတယ်။ဒါမိစားတစ်ဖက်ရေမုတ်တစ်ဖက်မူဝါဒကိုကျင့်သုံးနေသလိုဖြစ်နေသလားပြည်တွင်းညီညာဘယ်တော့များရမလဲဆိုတာကိုကျွန်တော်တို့အဓိကဆွေးနွေးဖို့ရည်ရွယ်ထားပါတယ်အရင်ဆုံးအနေနဲ့ကတော့ဆွေးနွေးပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးကျွန်တော်တို့ရည်ဦးကပြန်သုံးသပ်ကြည့်ကြပါတယ်ကျွန်တော်ပြန်သုံးသပ်ကြည့်မယ်ဆိုရင်တော့ခုနောက်ဆုံးရန်ကုန်မှာဆွေးနွေးသွားတဲ့ဆွေးနွေးပွဲမှာဆိုလို့ရှိရင်တော့တနင်္ဂနွေပြစ်ခတ်ရဆဲအတွက်စာချုပ်အခန်း9ခန်းစလုံးကိုဆွေးနွေးနိုင်ခဲ့တယ်ကျန်တာဆိုလို့ပိုက်ခွဲ3ခုလောက်ပဲကျန်တော့တယ်ဆိုပြီးတော့တရင်ထုတ်ပြန်ထားချက်တွေရကျွန်တော်တို့နားလည်ထားပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဥလာမောင်ရွှေကိုကျွန်တော်အရင်မေးချင်ပါတယ်ဆိုတော့နောက်ဆုံးပိတ်သဘောတူညီချက်တွေရမယ်အလားအလာနေဆက်ပြီလားခင်ဗျာ
ဟုတ်ကဲ့ဒီရှင်နေပွဲကကျွန်တော်တို့ရှင်နေလာတဲ့ခုနှစ်ကြိမ်လုံးကတရားဝင်ရှင်နေပွဲခုနှစ်ကြိမ်လုံးရဲ့ခေါင်းဆောင်တွေအလုပ်ဘောရှင်နေတာရဲ့အလုပ်ဖွဲ့တွေရှင်နေတာရဲ့ပေါ်ရင်တော့အချင်းကြီးတွေမနေတော့ပါဘူးဒါပေမဲ့ဒီချော့ရက်တာရှင်နေတဲ့ရှင်နေပွဲရတော့ဒီရက်လက်ပေါ်လေးကိုအများဆုံးရတဲ့ပွဲလို့ပြောလို့ရမယ်ဒီ30ရက်နေ့မှာကျွန်တော်တို့ကြံတဲ့အပိုင်ငယ်၃ပိုင်နဲ့အချက်တစ်ချက်ကိုပြီးလို့ပြီးွားရင်တော့ဒီတနင်္ဂနွေပြခဲ့တဲ့လက်မှတ်ရေးချုပ်အချက်အလုံးဒီပြည့်စုံမျိုးကိုပြောလို့ရတယ်ဗျအများကြီးနှစ်သက်နေပါတယ
်ဟုတ်ကဲ့ဒါမဲ့ဦးလမရှိကျွန်တော်တို့ဒီရှင်နေပွဲမှာလည်းခေါင်းစဉ်ဒီမှာကျွန်တော်စဉ်းစားထားတာပေါ့နော်အခုဆွေးနွေးပွဲတွေလုပ်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတန်းတန်းနဲ့ငယ်ဖွဲ့ရင်းနဲ့တိုက်တာခိုက်တာရလည်းရှိနေတယ်ဆိုတော့ဟိုဒီလိုတိုက်ပွဲတွေဖြစ်နေတဲ့ကိစ္စတွေကဆွေးနွေးပွဲအတွက်ဘယ်လောက်ထိရဲခတ်လာနိုင်လဲ
ကျွန်တော်တို့နိုင်ငံမှာဒီပြောင်းလဲလာတဲ့ပုံစံနဲ့မှာဒီသတင်းမီဒီယာလည်းဒီလက်ကမော်လေးဒါလည်းအများကြီးဒီထဲမှာပါပါတယ်အရင်တော့ကတော့ကျွန်တော်တို့ရဲ့ဒီစနစ်ပေါ့လေအရင်ကျင်းခဲ့တဲ့2017မှာဒီစနစ်ဆဲမှာတော့ဒီလိုမျိုးတိုက်ပွဲတွေဖြစ်နေရင်လည်းဒီသတင်းတွေပေါ်မှာတက်မလာတော့ကျွန်တော်တို့ဒီလိုဒီလိုကပြည်နယ်ပေါ်ခက်တယ်ပေါ့လေအခုကမှတော့ဒီတော်တော်လေးတက်လက်လာတဲ့ခါကျတော့ဒီ social media တွေနဲ့ပေါ်ပေါ်ကြီးအများကြီးတုံးလာတဲ့ခါကျတော့တခုဖြစ်တာနဲ့ဒီကလေးကတော့အလုံးကြီးကြတာပါပဲကျွန်တော်အမြင်ကတော့ကျွန်တော်တို့နိုင်ငံမှာအခုဆွေးနွေးနေတယ်ပေါ့လေအဖွဲ့ပေါင်းများစွာနဲ့ဒီဆွေးနွေးနေတဲ့အစိုးရမျိုးကတော့ငယ်တဲ့20ပြည်မှာကောမလဲမရှိဘူးလို့ပဲကျွန်တော်တို့ဖတ်တာအဖွဲ့မှားပါတော့ပေါ့လေအဲ့တော့အခုဆွေးနွေးနေတဲ့ဟာကတော့တော်တော်လေးနဲ့အရှိရတဲ့အပြေကိုဒီနေ့ရေကိုရှုရှုပြီးတော့ဒီဟိုကွန်ပျူတာကွာနေတာဖြစ်တဲ့အတွက်ဒီလက်မှတ်ရေးထိုးပြီးတဲ့အချိန်မှာလဲဆာပလီမာတော့တခြားတစ်ခက်မှုတွေလည်းရှိကောင်းလည်းရှိပါမယ်။ဒါပေမဲ့အခုလက်မှတ်ရေးထိုးတာကတော့ဒီလူမျိုးရေးအရာလဲအမခံရဲ့ရှိဖို့အပြင်နိုင်ငံရေးဆွေးနွေးပွဲတွေကိုကြွားဖို့လုပ်နေတာဖြစ်တဲ့အတွက်အလဲအချင်းပေါ်လို့ကျွန်တော်တို့အောက်မှာဒီတခြားတစ်ခက်မှုတွေကြောင့်တော့ငင်းနေဖြစ်စင်တော့ရှိခဲ့မယ်လို့ကျွန်တော်တို့မထင်ပါဘူးဗျ။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဆွေးနွေးပွဲအတွက်ဆွေးနွေးဖို့ဟိုကျွန်တော်တို့ကန့်လန့်ထားတဲ့လူတယောက်လည်းရှိပါတယ်ဥအောင်သိန်းပကိုးပါခင်ဗျာဥအောင်သိန်းပကိုးဆွေးနွေးလို့ရပါတယ်ကျွန်တော်တို့အခုဟိုဆွေးနွေးခဲ့တာကြီးလည်းကြားခဲ့မှာပါခင်ဗျာ
ဒီလိုကျွန်တော်သုံးသပ်တာကတော့ဒီလိုမိသားတစ်ဖက်ရေဖို့တစ်ဖက်ဆိုတော့ policy ဟာဒီဒီမှာဒီကိစ္စလာနေတော့ဒီနိုင်ငံရေးစီးရဲခင်းခင်းမှာဟိုတက်ရှိကျင်းလုပ်နေတဲ့ဒီစံရတဲ့ policy ဖြစ်ပါတယ်ဒါသူတို့ဒီလိုမကျင့်လို့ရမရဘူး။ဒါဆိုတော့တရင်တိုက်တဲ့အခါမှာတရှင်ကိုမတိုက်နိုင်ဘူး။ကျွန်တော်အဲတရင်နဲ့တိုက်ပြီးရပြီးနောက်မှာတရှင်ကိုကျွန်တော်တိုက်တယ်ဆိုတော့ပြန်ရမယ်။ဒါတရင်ရတဲ့ဒီမှာဒီအရှိရတဲ့ဒီမှာလေးကိုဝင်လိုက်ပြီးတော့တတ်ထွက်တာရနေတာကပြဿနာဖြစ်ပြီးတော့အဲတိုက်ပြီးတာအဲ့ဒီအချိန်ကတတ်ပြီးတော့တရှင်ဒီနဲ့မှာတိုက်ပြီးအမှုထမ်းရှိတော့ပဲ။အဲဒီနေ့ဝင်လိုက်ရကြတာမင်းနဲ့ပြန်တိုက်ကြဖြစ်တယ်ဒါမှမဖြစ်တဲ့ကိစ္စအလို့ကြောင့်တကယ်လို့ကတမလို့ဟာအဲ့ဒါဒီကိစ္စတွေမှာအဲ့ဒါသဘောရတိတိနဲ့လုံချိဆက်ခံမယ်ဆိုရင်ဘုန်းကြီးကအခုတို့မဖြစ်ပြမရှိဘူးမင်းတို့လည်းအဲ့ဒါပြောရဒီဒီကိစ္စကအားလုံးကအားကျုံးမှတက်ပြီးတော့လာကြရဲ့ဒီဒီလိုနဲ့ကိုယ်ပဲကြလာကြရဲ့ကျွန်တော်ရက်လက်ကောက်ကိုရမယ်လို့ပုံနာမျိုးလုပ်ရတယ်ဒါမှဒီလိုတိုက်ဖို့ဖြစ်တယ
်ဟုတ်ကဲ့
ဒါကျွန်တော်ကတခုခုวาชิงนี่ก็ไม่ได้รู้จริงๆยาเลยตัวของ
โอเค
ชื่อว่าชิดิดา
โอเค
ในเรื่องนี้ดาอายุเนี่ย
โอเคแล้วอู้อองเต็งပြောดูเลยเราธรรมดาตอดาชินเตี่ยวก็เลยสารซองปို့ทาไว้ม้าซุยคินขยันปราสุยตัวก็เลยเงี้ยๆซุนิวะเตี่ยวลาดูเลยอ่ะแหละกูอ่ะไปไลยอไปไหนมั้ยไปอ่ะมั้ยสรว่ามาป่ะเว้ยกูผิดชินน่ะกูรู้ชินน่ะตะครูเนี่ยด้วยตက်ลาสุยเนาะเงี้ยๆไม่ย่านไหนมาอู้แหละตะเกลือปี่เงี้ยๆไม่ย่าอู้สุยเลยอ้าลงอ่ะดีตะบ้อเนี่ยลาลุดาผิดเลยมั้ยสุบีตัวก็กောက်แช่ฉะทาไว้เราอ่ะแล้วกูโหဆွေးနွေးပွဲအတွက်နောက်တစ်ယောက်လည်းရှိနေပါတယ်ဥပိုက်တင်ဥပိုက်တင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာကျွန်တော်တို့ဆွေးနွေးနေရတယ်လည်းရှိမှကြားမှာပါ
ဟုတ်ကဲ့ဗျငင်းငယ်ရေးဖြစ်စင်နဲ့ပတ်သက်လို့ပြောရရင်တော့ဗျာဟိုတိုင်းရင်းသားတွေဘက်မှာရောတက်မတော်ဘက်မှာရောငင်းငယ်ရေးကိုရကျင်တဲ့စိတ်ဆန္ဒဆိုတာကဟိုဘယ်လိုပဲရှိလို့လားဒီကျွန်တော်တို့ငင်းငယ်ရေးဖြစ်စင်ဆိုတာပေါ်ပေါက်လာတယ်လို့ကျွန်တော်ကတော့ယူဆပါတယ်ကျွန်တော်တို့ဒီတိုက်ပွဲတွေဖြစ်တဲ့ကိစ္စဆိုတာလည်းဟိုကျွန်တော်တို့နိုင်ငံသားတွေအနေနဲ့ဘယ်သူမှဒါဟိုကျင်းလိုက်ကြတယ်လက်ခံကြတယ်လို့တော့မရှိပါဘူး။တိုက်ပွဲတွေဖြစ်ရခြင်းအကြောင်းရင်းကလည်းကျွန်တော်လက်တော်အကြောင်းရင်းနေနဲ့ကျွန်တော်တို့နိုင်ငံရဲ့သမိုင်းကြောင်းတစ်ခုလုံးနဲ့လည်းကျွန်တော်အခြေခံနေတယ်လို့ယူဆပါတယ်။အဲ့တော့တကယ်တမ်းပြောရရင်တော့နိုင်ငံရေးဖြစ်စဉ်ပေါ့နိုင်ငံရေးဖြစ်စဉ်ကိုကျွန်တော်တို့စဉ်းစားရပါလိမ့်မယ်။ဟို globalization တစ်ခုလုံးနဲ့ကျွန်တော်တို့နိုင်ငံဘလို့အဝင်ဝင်ရဝင်ပြီးစီးမျောမလဲ။ဟောကျွန်တော်တို့အိမ်နီးနားချင်းနိုင်ငံတွေနဲ့ပါပတ်သက်နေတဲ့သဘောရှိပါလေ။အထူးသဖြင့်ပို့ဝင်လင်းပြောရင်ဒီနိုင်ငံပေါ့နော်ဒီနိုင်ငံပတ်သက်တယ်။နောက်ကျွန်တော်တို့ကအမေရိကန်နဲ့လည်းတာပြီးဆက်ဆံရေးတွေပြန်ပြီးတော့ကျွန်တော်ဒီစောင့်နေတဲ့အချိန်ဖြစ်တယ်။အဲ့တော့အဓိကကျွန်တော်ပြောချင်တာကကျွန်တော်တို့နိုင်ငံသားတွေအားလုံးပေါ့တော်တယ်မှာရှိနေတဲ့လူတွေလည်းဒါတိုင်းသားတွေပဲလေကျွန်တော်တို့ဘယ်သူမဆိုစီလုံးညီရေးဆိုတဲ့ကျွန်တော်တို့စိတ်အခံလေးကိုဒီရက်ပုံပြီးညှင့်တင်ဖို့အားလုံးကလိုအပ်ပါလေ။ဟိုကျွန်တော်တို့တယောက်တယောက်အပြစ်တင်တာတွေပေါ့နောက်တယောက်တယောက်ဆံမရတွေပေါ့အဲယုံကြည်မှုပျောက်ဆုံးလို့ပဲအခုခက်ခဲနေတာပေါ့နော်အဲဒီကငင်းငယ်ဖြစ်စဉ်ဒီတစ်ခုလုံးကတော့အရင်နဲ့စာရင်ကျွန်တော်ကတော့ပြီးပြင်လာတယ်လို့ယူဆပါတယ်။နောက်ခုနကတယောက်ပို့တဲ့စာထဲမှာလို့ပဲ။စာရင်းသားတွေတက်လာတာအဲ့လိုစိတ်အခံမမှန်လို့လို့ပြောတာကျွန်တော်တော့စိတ်ပြီးတော့လက်မခံနိုင်ပါဘူး။ဒါယူဆတော့ပွဲလို့ရပါတယ်။ အဲ့တော့တိုင်းရင်းသားတွေကိုယ်တိုင်ကလည်းငြိမ်းချမ်းရေးကိုသူတို့လိုလားလို့သာလာတယ်လို့ကျွန်တော်ကယုံကြည်ပါတယ်တစ်ဖက်နဲ့တစ်ဖက်ဒီလိုအယူဆရေးရတယ်ခုနဟိုတရားနဲ့တရားဥတီချက်ခံရချက်နည်းနည်းလေးရှိဖို့လိုနေသေးတာလို့ပဲယူဆပါတယ်နောက်အဓိကကတော့ကျွန်တော်တို့အားလုံးရဲ့ယူနေတဲ့အသေးထဲမှာကျွန်တော်တို့နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုအားလုံးကထည့်ထားပြီးကြပြီးဖြစ်ပါတယ်ဗျာနောက်ငြိမ်းချမ်းရေးတကယ်ရမှလည်းတိုင်းပြည်ကိုပုံပြအောင်လုံးလို့ရမယ်ဆိုတာကိုဆရာကြီးတွေအားလုံးကလက်ခံပြီးသားလို့ကျွန်တော်ကတော့ယုံကြည်ပါတယ်။အခုတိုက်ပွဲတွေဖြစ်နေတဲ့ကိစ္စကျွန်တော်လည်းစိတ်မကောင်းပါဘူးဗျ။ဟိုတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုအချင်းချင်းတော့ဒီဆောက်ယူရမှာပါဗျ။ဟုတ်ကဲ့
။
နောက်ပြီးတော့ဒီခံတဲ့စိတ်ပေါ့ဒီတက်ပေါ်ပြီးမွေးရအောင်ပေါ့။အဲ့လိုလုံးကြရင်ကျွန်တော်တို့ဖြစ်ထွန်းလာမယ်လို့ယူဆပါတယ်။နောက်တစ်ချက်ကငြိမ်းချမ်းရေးကပေကြပေါက်ဖြစ်မယ်လို့ကျွန်တော်ကယုံကြည်တယ်ဗျ။ဟု
တ်ကဲ့။ပေ
းရတယ်မြန်လာနောက်တစ်ခုကပါစစ်လိုက်ပေါ့ဘလောက်ပါစစ်လိုက်ဘလောက်နှုံးသားနဲ့ရှေ့ကိုတိုးသွားမလဲဆိုတာပဲ။ရှိပါတယ်ဘာလို့ဆိုအားလုံးရဲ့စိတ်ဆန္ဒရှိနေကြတဲ့အတွက်ရင်းရင်းကနှေးတာနဲ့ဉာဏ်တာပဲရှိမယ်နောက်ဆုံးမှာကျွန်တော်ရင်းရင်းရဖို့ရမယ်လို့ကျွန်တော်ကတော့ယုံကြည်ပါတယ်ခင
်ဗျဟုတ်ကဲ့ဆက်စပ်မှာဥောင်းတိန်ကလည်းဆွေးနွေးသွားတာတစ်ခုရှိပါတယ်ဟိုသူစစ်တပ်ကတိုက်ခိုက်နေတဲ့ကိစ္စနဲ့ပတ်သက်လို့ပေါ့လေဒါဒီနေရာမှာတချို့ကမြင်နေတာတွေရှိတယ်သမလာဦးသိန်းစိန်ဆိုတော့ငင်းငယ်လုချင်တဲ့အတိုင်းပဲစစ်တပ်ကသူသဘောနဲ့သူလုံနေတာမျိုးတွေရှိတယ်ဆိုတော့အမြင်တွေလည်းရှိနေတယ်ဆိုတော့ဥပိုက်တင်အမြင်ရောခင်ဗျ
ဟုတ်ပါတယ်။အော်အဓိကကျွန်တော်ပြောချင်တာကကျွန်တော်တို့ emotion ပေါ့ emotion ကိုအခြေခံတဲ့နိုင်ငံလေးပေါ့ကျွန်တော်တို့စိတ်ခံစားချက်တွေကျွန်တော်တို့မှလည်းရှိတာပါပဲ။ဒါမှမဟုတ်ဒီစိတ်ခံစားချက်တွေကိုဘေးဖယ်ပြီးတော့ကျွန်တော်ကအခြေတရားတွေနဲ့အချက်လက်တွေကိုအခြေခံပြီးကျွန်တော်စဉ်းစားမှအဲ့ဒီဟာတွေကိုအခြေခံပြီးပြောဆိုမှလောက်ကင်မှလာကျွန်တော်တို့ effective ဖြစ်တဲ့ result တွေကျွန်တော်တို့ရမယ်ဗျ။အခုကျွန်တော်ကိုယ်တိုင်လည်းဒီလို emotion ကိုဟိုအများကြီးထိန်းရပါတယ်။ဟိုတက်မတော်ကအဲ့လိုအစိုးရကိုကြော်လွန်ပြီးတော့သူလုံးချင်ရတယ်လုံးတယ်ဆိုတာလုံးဝမမှန်ပါဘူးခင်ဗျာ။ဘာဖြစ်လို့လဲဆိုတော့တမလော်ရဲ့အဓိကလက်ရှိသူ့ရဲ့တာဝန်ကအခြေခံဥပဒေကိုသူကထိန်းသိမ်းစောင့်ရှောက်ဖို့နဲ့အမျိုးသားနိုင်ငံရေးမှာပါဝင်ဖို့ဆိုတာသူ့ရဲ့အဓိကဖြစ်ပါတယ်။သူ့ရဲ့အဓိကဟိုတာဝန်ပေါ့နော်။အဲဒီတော့ဟိုကွန်စတီကျူရှင်းပေါ့ကျွန်တော်တို့အခုအခြေခံဥပဒေကိုကျွန်တော်လည်းမကြိုက်ပါဘူး။ဒါမှမဟုတ်ဒီအခြေခံဥပဒေကလက်ရှိအပင်ကူးပြောင်းရေးကာလမှာသူကဟိုဒေါ်လာစင်မှာဟိုတမ်းတော်အနေနဲ့ပေါ့သူကတော့ဟိုသူကြိုက်တဲ့ပုံစံရေးဆွဲထားတယ်လို့ယူဆထားတာလည်းရှိတာပေါ့နော်ဒါမဲ့ဒီ constitution ကိုပြင်ရမယ်ဆိုတာတက်ကလည်းလက်ခံထားပြီးသားပါပြင်ဖို့လည်းကျွန်တော်တို့ဟိုစူးစမ်းနေကြပါတယ်နောက်ပြီးခဲ့တဲ့တောက်ကြံလေးလောက်ကတက်ကအဆိုတစ်ခုအရေးကြီးအဆိုတစ်ခုလွှတ်တော်မှာတင်သွားတယ်ကြာအဲ့ဒါက federal ဘက်ကိုဦးတည်ရဲ့ကျွန်တော်တို့ပြင်ပြောင်းလဲရေးလုပ်ဖို့ဟိုလွှတ်တော်ထဲမှာဆင်းနွှဲပြီးတော့သုံးဖြတ်နိုင်ဖို့အဓိကပြီးနေလေးကိုကျွန်တော်တို့အနာခွဲဝေပေးဖို့ပြန်စားတာခွဲဝေရေနောက်တစ်ခါအခွန်ကောက်ခံရေးစတာရင်းနဲ့ပတ်သက်လို့အဲ့ဒါလေးကိုလွှတ်တော်မှာဆွေးနွေးပြီးတော့အခြေခံဥပဒေကိုပြင်ဆင်နိုင်ဖို့ဆိုတဲ့ကိစ္စကိုတက်ကပြင်သွားတာရှိပါတယ်နောက်တစ်ခုကအခြေခံဥပဒေကိုကြော်ပြီးတော့တက်ကမလုပ်ဘူးပြကျွန်တော်ပြောချင်တာအခြေခံဥပဒေအရဟိုပါဗျာတချို့ကပြောကြတယ်တမန်တော်ကာကွယ်ရေးဥပဒေကိုတမန်တော်ခန့်တာလားဘယ်သူကခန့်တာလဲအထက်ကကြားလာတာပါဟိုခံစားချက်နဲ့ပြောတာပေါ့နော်အခုပထမဆုံးအစိုးရပြတန်းမှာကတော့ဒီတမရကကာဝေးဦးစီးချုပ်ကခံပြီးသားပါလာတယ်ပေါ့ဒါနဲ့နောက်တမရကာဝေးဦးစီးချုပ်ဒီမှန်မရဘူးတမရကနေပြီးတော့တာဝန်သိခန့်အပ်ရမယ်ဆိုတော့ကျွန်တော်ကွန်စတီကျူရှင်းမှာပါပြီးသားဟုတ
်ကဲ့
နောက်တစ်ခုကကျွန်တော်တို့ဒေမိတာကာလာအစင်းမှာကျွန်တော်တို့တမရနဲ့အစိုးရရဲ့စက်ဆံတဲ့ပုံစံတွေကိုကြည့်ရင်လည်းကျွန်တော်တို့ဟိုထင်လာမြင်လာပါတယ်နောက်တစ်ခုကခုနဦးလမော်စီပြောသွားတယ်လို့ပါပဲတော်ရဲကဒီဖြစ်တမ်းများစွာလက်နက်ကင်တိုက်ပြီးတော့ဟိုလိုက်တိုင်လာခဲ့တယ်တိုင်းနာကျွန်တော်တို့ဒီကိုကျင်းပြင်းပါခြင်းလေဆိုတာလေသူတို့ကနိုင်ငံရေးအတွေ့အကြုံအများကြီးရိုက်ချက်ပြီးတော့အများကြီးဖြတ်တန်းထားတဲ့လူတွေပါတမတော်ကအဲ့လိုဒုက္ခရလုံနေတယ်ဆိုရင်တမတော်ကတကယ်ရင်းရင်းလူကျင်တဲ့စိတ်ဆန္ဒမရှိဘဲနဲ့လုံနေတယ်ဆိုရင်ဒီရင်းရင်းဖြစ်စဉ်ကြီးကအခုလောက်ထိရောက်လာတဲ့အကြောင်းဟု
တ်ကဲ့ခင်ဗျ
ာမရှိဘူးလို့ကျွန်တော်ယူဆပါဟု
တ်ကဲ့ခင်ဗျာဥပဒေ
နောက်တစ်ခုပါဗျာအဲ့ဒီ
ကျေးဇူးပါကျွန်တော်တို့ဒီမှာတောထက်ရှင်တယောက်ကအတန်ဖိုင်နဲ့ပေးပို့ထားတဲ့အတခုလည်းကျွန်တော်ဟိုပြောထားတာပါခင်ဗျာ
ကျွန်တော်နာမည်အောင်ကျော်ဖားပါခင်ဗျာ။ကျွန်တော်ဖြစ်နေနေတာတော့ဒီခုဆွေးရလောက်ဆောင်နေတဲ့ငင်းငယ်ကိစ္စနဲ့ပတ်သက်လို့ဘာပဲဖြစ်ဖြစ်ငင်းငယ်ကြီးလို့အထက်ကငင်းငယ်ကြီးလို့ပြီးတော့မှလုံးကချင်ကြီးနေမှာလည်းဖြစ်ဖြစ်ကိုကမှာလည်းဖြစ်ဖြစ်ဘလောင်ဒီကတွေမှာလည်းဖြစ်ဖြစ်သူတို့ဆွေးနေတဲ့ဟာနဲ့သူတို့ပြောတာနဲ့တခုမှမတိုက်ပါဘူး။အဲ့တော့သူတို့အနေနဲ့ဘာသာကဆွေးနေပြီးတော့မှအောက်ကလှုပ်ချင်လှုပ်နေတာတော့ကမ္ဘာကြီးအသိစိတ်နဲ့ကွာအခုဆွေးနွေးအပြီးကြတယ်ငင်းငယ်ခေါင်းဆောင်ဖွဲ့ညာကျွန်တော်သူမြစ်တာလက်ခံနေတာကတော့သူတို့ငင်းငယ်ကြီးဆွေးနွေးလက်မှတ်ငင်းငယ်ကြီးထိုးနိုင်အောင်ပြုကြားနိုင်လဲပူကောင်းပါသ ကျွန်တော်ရင်းရဲဆွေးနွေးနေတဲ့အချိန်မှာဆက်ပွဲကိုဖြစ်နိုင်ရင်ကြည့်ပြီးပါဆွေးနွေးကြအောင်ကျွန်တော်မေတ္တာရခံပါမယ်
ဟုတ်ကဲ့ဒါတော့တောထရှင်တရားကအတန်နဲ့ပြဖို့ထားတာပေါ့နော်ကျွန်တော်အခုဆိုရင် तू ပြောသွားတယ်လို့ပဲကိုကန်တို့တအောင်းတို့နဲ့လည်းဖြစ်နေတယ်ကချင်းနဲ့လည်းဖြစ်နေဒီရဲ့ဘက်မှာဖြစ်ပြန်ဖြစ်နေတာရှိတယ်ဆိုတော့ဒီအခုကိုကန်တို့တအောင်းတို့ကတော့ဆွေးနွေးပွဲမှာမပါသေးပေမဲ့တကယ်နဲ့တနင်္ဂနွေလုံးပြစ်ခတ်ရဆက်ရမယ်ဆိုရင်တော့ဟိုဒီလိုတိုက်ပွဲတွေလည်းရပ်ဖို့လိုမှာပဲဆိုတော့ဒါတွေရောဘယ်လိုဖြစ်ရှင်းရမလဲဦးလာမောင်ရွှေတို့ဘာတွေစဉ်းစားထားလဲဒီအဖွဲ့တွေနဲ့ဟိုငင်းငယ်ရဖို့ကိစ္စတွေရော
ဟုတ်ကဲ့ဒီနေရာမှာဆွေးနွေးရတူလည်းပြောနေတာပဲရှိတာပေါ့ဗျာအဲ့ဒီကျွန်တော်တို့ဒီ65နှစ်လောက်ဒီပက္ခကျွန်တော်တို့ရှင်းကြခဲ့တယ်ဒီကျေးကျေးလေးနေလို့ဖွင့်မျိုးနဲ့ဒီလေးနေ၃မိနစ်တာခွဲကြကာလမှာကျွန်တော်တို့အပြစ်ခတ်ပြီးရှိခဲ့တယ်ဖြစ်ခဲ့တာလည်းဒါမဖြစ်ဒီဖောက်တယ်ဖြစ်တယ်ဒီနေ့ပေါ်မှာခါရဲစီစစ်စီကျွန်တော်နဲ့လည်းဆိုင်နေခဲ့ရတချို့ဘာလို့တော့ဘယ်ဖြစ်တယ်လဲဆိုရင်တော့အောက်ခြေမှာရှိတဲ့ခုနဖြစ်နေတဲ့ပေါ့ဒီတောင်မှာရှိတဲ့ဒီကိစ္စဒီကဘာတော့ဖွဲ့တယ်ပေါ့။ဒါနဲ့တဖွဲ့တယ်မှာလည်းအများကြီးသူတို့ပေါ်လည်းမြူပြီးကြတာ။တိုက်ပွဲကတနင်္ဂနွေလုံးမဖြစ်နေတာပေါ့။ဘာ KNDP နဲ့လောကမဖြစ်ဘူး။ဟိုဒီ CLN ပေါ့နော် KNU နဲ့မရှိသလောက်ဖြစ်တယ်။ Mobile Party နဲ့လောကမဖြစ်ဘူး။ဖြစ်တဲ့ဒေသမှာတော့သူတို့အကြောင်းကိုရှိပါတယ်။ဒီနေရာမှာတော့ကျွန်တော်အနေနဲ့ပြောနိုင်တာကတော့ဒီငင်းငယ်ကြီးကိုဒီသမရဟိုလွတ်တော်ဥက္ကရာမအူအဲ့ဒီဒီလိုပါရဲ့ဒီကောမဒီကနေဒီမူဝါဒတွေကျွန်တော်ပြတာရှိတယ်။အဲ့ဒီငန်းကောမဒီအကောင့်တွေပေါ်နေတာရှိတဲ့အတွက်ကျွန်တော်အမြင်ရတယ်ငင်းငယ်ကြီးကိုတကယ်ဆက်ဆက်မှန်မှန်နဲ့လုပ်နေတယ်။အခက်ခဲရတော့ရှိမယ်။ဒီခက်ခဲကြီးကိုလည်းကျွန်တော်တို့ကြီးကြီးနဲ့ပို့ပြီးတော့နားလည်လာလိမ့်မယ်။အဲ့ဒီနားလည်လာတဲ့ခါကျရင်လည်းဒီပြဿနာတွေကြီးကြီးရှော့ချပြီးတော့အဖိုးကြရတော့လည်းရက်တက်ပြီးအလုံးလူတွေနဲ့ငင်းငယ်ကြီးကိုရောက်ဒိုးရောက်သွားမယ်လို့ကျွန်တော်တို့ယုံကြည်ကြတယ်။
โอเคအခုဆိုတော့ဒီကျွန်တော်အချင်းမိနစ်ဝက်လောက်ရပါသေးတယ်ဦးဦးလာမောင်ရွှေကျွန်တော်အချင်းကျုံလေးတစ်ချက်မေးချင်ပါတယ်ဆိုတော့ဒီနှစ်မူလတော့တော့ဒီနှစ်စပိုင်းမှာတနင်္ဂနွေလောက်ပြည့်ဖို့ရည်မှန်းထားတယ်အခုအချိန်နေတိုင်းဆိုရင်ဘယ်တော့လောက်ဖြစ်မယ်လို့ပြောလို့ရနိုင်လဲ
အခုကျွန်တော်တို့ဒီတနင်္ဂနွေလောက်ဒီကရစီဆိုတာ SCD နဲ့ညှိနေတဲ့စာချုပ်အကြားတော့ဒီခုနကကျွန်တော်ပြောတဲ့အပိုင်သုံးမဲ့ချက်တစ်ချက်ပြီးလို့ရတယ်ဆိုတော့ဒါတော့ဒီစာချုပ်ကိုအစစ်အစစ်ချက်သွားပြီးဆိုတော့အတော့ပါပဲဒီစာရုပ်ချုပ်နိုင်တာကဒီပထမအဆင့်မှာဖြစ်မော်ဗျာအဲ့ဒီအဆင့်ကနေတော့ဟာလာကျွန်တော်တို့ဒီငင်းငယ်ဒီမှာဖြူတာနေတော့ငယ်ဆူနီဝဲတွေရနေပြီးတော့မှဆက်ပြီးတော့ဒီစီမီတစ်ဆင့်ဆောင်ရွက်ဖို့ဆိုတော့အချိန်တော့လိုပဲပထမဦးဆုံးအရေးကြီးတဲ့ကျေးဇူး
ပါဦးလာမောင်ရွှေကျေးဇူးပါကျွန်တော်လည်းအချိန်တလောက်ပဲရတဲ့အတွက်ဆွေးနွေးပွဲကိုဒီနေရာမှာပဲရပ်ပြရစီခင်ဗျာ
အော်ကျွန်တော်တို့ဒီလိုပြောကြတယ်ဗျာ
။ဦးလာမောင်ရွှေကျွန်တော်တို့ဆွေးနွေးပွဲအချိန်တလောက်ပဲရတဲ့အတွက်ဒီနေရာမှာပဲရက်လိုက်ပြရစီကျေးဇူးအထူးတင်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြတဲ့လူတွေရောအီးမေးလ်နဲ့ပါဝင်တဲ့လူတွေရောအတန်နဲ့ပါဝင်တဲ့လူတွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ဒါတော့အင်္ဂါညတဲ့လီလိုက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်။ VOA American အတန်ရဲ့ဘရူးနေမနေ့ပိုင်းအစီအစဉ်ကိုဆက်လက်အတန်လွှင့်နေပါတယ်။VOA ကို email ကနေတဆင့်ဝေဖန်အကြံပြုလို့တဲ့တိကျချင်းတွေတောင်းဆိုလို့ခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက bamis@voanews.com ကိုဆက်သွယ်နိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပါတယ
် American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
ကမ္ဘာကြီးပြောင်းလဲလာနေတာနဲ့အမြင်အားတန်ကင်းတမန်ကင်းနဲ့ဖွံ့ဖြိုးတိုးတက်မှုတွေဟာလည်းပြောင်းလဲလာနေပါတယ်ရာသီဥတုပြောင်းလဲမှုဆင်းရဲမွဲတေမှုအကျန်းဖတ်မှုနဲ့ယောဂဗေယအန္တရာယ်လိုကမ္ဘာကြီးမှာကြုံနေရတဲ့စိန်ခေါ်ချက်တွေကိုလည်းအစိုးရတရရက်ဒါမှမဟုတ်အဖွဲ့အစည်းတစ်ခုတည်းကနေဖြည့်ရှင်းဖို့ဆိုတာမကြာခဏဆိုသလိုကြေပြန့်ပြီးတော့ခက်ခဲလွန်းလာပါတယ်ဒီလိုပြဿနာတွေကိုဖြည့်ရှင်းနိုင်ဖို့အတွက်မတူကွဲပြားတဲ့ကဏ္ဍတွေမှာစမ်းသစ်တီထွင်မှုတွေအကြံဉာဏ်ကောင်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်ပါတယ်ဒီစိန်ခေါ်ချက်တွေကိုလက်တွေ့ကျကျဖြည့်ရှင်းနိုင်ဖို့အစိုးရနဲ့ပုဂ္ဂလိကကဏ္ဍကအရင်းအမြစ်တွေကိုအကောင်းဆုံးအသုံးချနိုင်စေမယ့်အစိုးရနဲ့ပုဂ္ဂလိကဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ရေးကမ္ဘာတဝန်းပူးပေါင်းဆောင်ရွက်မှုရုံးကိုအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနက2009ခုနှစ်မှာပဲဖွင့်လှစ်ခဲ့ပါတယ်။2009ခုနှစ်ကစလို့အစိုးရနဲ့ပုဂ္ဂလိကကဏ္ဍတွေမှာဒေါ်လာ829သန်းကျော်သုံးစွဲပြီးကုမ္ပဏီတွေလုပ်ငန်းသစ်တွေ NGO တွေဖောင်ဒေးရှင်းတွေဘာသာရေးအဖွဲ့အစည်းတွေတက္ကသိုလ်တွေသူတေသနာဌာနတွေလူမှုအဖွဲ့အစည်းတွေနဲ့အပြည့်အဝပူးပေါင်းပြီးတော့ပြဿနာတွေကိုဖြေရှင်းရေးကြိုးပမ်းခဲ့ကြတာပါ။အာဖရိကမှာဖွဲ့စည်းခဲ့တာ၃နှစ်တက်တန်းသာရှိသေးတဲ့ Lions Africa လို့ခေါ်တဲ့အဖွဲ့ဟာဆိုရင်လေ နည်းပညာတွေနဲ့စမ်းသစ်တီထွင်မှုတွေအားကောင်းလာစေဖို့လုပ်ငန်းသစ်တွေတည်ထောင်ရမှာစွန့်ရင်မြင့်တက်လာစေဖို့ယင်းနည်းမြုပ်နှံမှုတွေငွေရင်းနည်းရနိုင်အောင်ကူညီတာတွေကမ္ဘာဈေးကွက်နဲ့ချိတ်ဆက်နိုင်အောင်အားပေးတာတွေလုပ်ငန်းသစ်တွေပေါ်ယုံကြည်စိတ်ချမှုတွေပိုတိုးလာစေဖို့အတွက်အသိပညာတွေကျွမ်းကျင်မှုတွေအစိုးရနဲ့ပုဂ္ဂလိကကဏ္ဍကထင်ရှားတဲ့အဖွဲ့အစည်းတွေကပံ့ပိုးကူညီပေးခဲ့ပါတယ် Lions Africa ရဲ့ပံ့ပိုးမှုနဲ့စွန့်ရည်တိဆောက်ရေးလှုပ်ဆောင်ချက်တွေမှာအခုဆိုရင်စွန့်ဦးတီထွင်သူလုပ်ငန်းရှင် 2,000 ကျော်လဲပူးပေါင်းပါဝင်လာခဲ့တာပါနှစ်စဉ်ကျင်းပတဲ့ဒီမိုအာဖရိကအခမ်းအနားမှာစီးပွားရေးလုပ်ငန်းသစ်80ကျော်ကိုစတင်ဖွင့်လှစ်နိုင်ခဲ့သလိုအရင်းနှီးအဖြစ်ဒေါ်လာ10တန်းကျော်အထိလဲပံ့ပိုးပေးနိုင်ခဲ့ပါတယ် Lions အဖွဲ့ကတီထွင်ဖန်တီးသူ5ဦးဟာဆိုရင်လဲ2013ခုနှစ်မှာအမေရိကန်ကနည်းပညာထွန်းကားရာ Silicon Valley မှာကျင်းပခဲ့တဲ့ဒီမိုအခမ်းအနားမှာသူတို့ရဲ့စိတ်ကူးတွေကိုတင်ပြနိုင်တဲ့အထိအခွင့်အလမ်းတွေရခဲ့ကြပါတယ်။နိုင်ငံတကာကထိတ်တန့်ရင်းနှီးမြှုပ်နှံသူတွေအတွက်ရည်ရွယ်ကျင်းပတဲ့တောင်အာဖရိကနိုင်ငံကအခမ်းအနားမှာဆိုရင်လဲ Lions အဖွဲ့ဝင်30ကျော်ဟာပါဝင်ရှင်ပြိုင်ဖို့အခွင့်အလမ်းတွေရခဲ့ကြပါတယ်။ Computer Programming သင်ကန်းစာတွေနဲ့လူငယ်တွေကိုအခမဲ့ပညာပေးမဲ့နိုင်ဂျီးရီးယားနဲ့တန်ဇန်းနီးယားနိုင်ငံတို့ကအာဖရိကကိုရာဒိုဂျိုအစီအစဉ်တွေမှာဆိုရင်လေကလေး80ကျော်ပါဝင်ကြမှာပါအလားတူကွန်ပျူတာပရိုဂရမ်မင်းကလပ်တွေကိုလည်းအာဖရိကတိုက်မှာဖွင့်လှစ်သွားဖို့စီစဉ်ထားပါတယ်အမေရိကန်ပြည်ထောင်စုကအစိုးရနဲ့ပုဂ္ဂလိကဂန္ဓာတို့ပူးပေါင်းပြီးတော့ကမ္ဘာတဝှမ်းမှာကြိုးပမ်းဆောင်ရွက်နေတာနဲ့အမျှ Lions Africa အဖွဲ့ဟာဆိုရင်လေအစိုးရနဲ့ပုဂ္ဂလိကဂန္ဓာနှစ်ခုစလုံးမှာဗန္ဓာရင်းနဲ့လိုအပ်တဲ့ရင်းမြစ်တွေကိုလည်းပံ့ပိုးပေးနေပါတယ်ဒီစီဇန်တွေမှာတော့ထင်ရှားတဲ့ IT နည်းပညာကုမ္ပဏီတွေနိုင်ငံတကာကဖွံ့ဖြိုးရေးတဲ့နည်းပညာအဖွဲ့အစည်းတွေအာဖရိကတလွားကလုပ်ငန်းသစ်တွေအတူတကွလက်တွဲပြီးတော့အစပျိုးလုပ်ငန်းတွေအစီအစဉ်တွေနဲ့ရလက်ကောင်းတွေလည်းအကြီးအကျယ်ထွက်ပေါ်လာနေတာဖြစ်ကြောင်းပါရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ဗိုလ်ထူးနေနန္ဒခင်အစီအစဉ်တွေဆက်လက်ပြီးတော့အတန်းလွှင့်နေပါတယ်အခုတော့ကြားရှိနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးပါလိမ့်မယ်ခင်ဗျာ
လာမယ့်နှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ800ခန့်နှုန်းကျော်ရှိမယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကအင်္ဂါနေ့မှာပြောကြားလိုက်ပြီးအခုနှစ်အတွင်းကျင်းပဖို့ရှိတဲ့ယူကော့ပွဲမတိုင်ခင်ပြောင်းလဲမှုတွေကိုအရှင်းမြင့်လှုပ်ဆောင်မှုတိုက်တွန်းပြောကြားလိုက်ပါတယ်။စစ်အုပ်ချုပ်ရေးအောက်မှာနှစ်ပေါင်း90လောက်နေလာခဲ့ပြီးတဲ့နောက် 2012 ခုနှစ်မှာစတင်ခဲ့တဲ့နိုင်ငံရေးစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေကြောင့် 2015 ခုနှစ်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 8.3 ခန့်နှုန်းရှိမယ်လို့ ADB ကနှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2016ခုနှစ်အတွက်မြန်မာနိုင်ငံရဲ့ GDP ပြည်ထောင်အတွင်းကုန်ထုတ်လုပ်မှုနှုန်းဟာလည်းလက်ရှိအချိန်တိုင်းဆက်ရှိနေမယ်လို့ ADB ကခန့်မှန်းပါတယ်။ဒါအပြင်တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုအရှိန်လျော့ကျနေပေမယ့်အိန္ဒိယနဲ့အရှေ့တောင်အာရှနိုင်ငံတွေရဲ့စီးပွားရေးတိုးတက်မှုအားကောင်းနေတာကြောင့် 2016ခုနှစ်အတွက်အာရှတိုက်ရဲ့စီးပွားရေးအလားအလာဟာကောင်းမွန်တယ်လို့လည်း ADB ကခန့်မှန်းပြောဆိုပါတယ်။ပြင်သစ်နိုင်ငံ Alps တောင်တန်းမှာဂျာမနီခီးသည်တင်လေယာဉ်ပျက်ကျခဲ့တဲ့နေရာမှာရှာဖွေရေးကြိုးပမ်းအထောက်အကူတွေကိုအင်္ဂါနေ့ကဆိုင်ငံလိုက်ပြီဖြစ်ပါတယ်အင်္ဂါနေ့အစောပိုင်းကပြစ်ချသွားခဲ့တဲ့လေယာဉ်ပေါ်မှာလိုက်ပါသွားတဲ့ခီးသည်ပေါင်း144ဦးနဲ့လေယာဉ်အမှုရောင်း6ဦးအလုံးအသက်ဆုံးရှုံးခဲ့တယ်လို့သက်ဆိုင်ရာအစိုးရအရာရှိတွေကပြောကြားခဲ့ပြီးအဲ့ဒီပြစ်ချခဲ့တဲ့တောတောင်ထူထပ်တဲ့နေရာမှာညအချိန်ရောက်ခဲ့လို့အခုလိုရှာဖွေမှုတွေကိုဆိုင်ငံလိုက်ကြတာလည်းဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာလက်ရှိရှိနေတဲ့အမေရိကန်တပ်ဖွဲ့အင်အား9800ကိုအခုနှစ်ကုန်အထိဒီတိုင်းဆက်လက်ထားရှိသွားမယ်လို့အမေရိကန်သမ္မတဘာရက်အိုဘားမားကပြောကြားလိုက်ပါတယ်။အစောပိုင်းကတော့အခုနှစ်ကုန်ပိုင်းမှာတပ်ဖွဲ့ဝင်အင်အားရဲ့ထောက်ဝက်ကိုသာထားရှိဖို့သမ္မတအိုဘားမားကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အာဖဂန်နိုင်ငံဟာအန္တရာယ်များတဲ့တိုင်းပြည်ဖြစ်ရှိနေသေးတဲ့အတွက်တပ်ဖွဲ့တွေကိုအဲ့ဒီမှာဆက်ထားမယ့်အကြောင်းအာဖဂန်သမ္မတနဲ့အင်ဂျီရောမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားလိုက်တာဖြစ်ပါတယ်
။ဒါကတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာသွားတာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နယ်ဖြစ်ပြီးတော့အတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Loops ဖြစ်ပါတယ်။ကျွန်တော်ဆက်မိုးပြီပါ။အခုထုတ်လွှင့်တဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ79.25တို့ကနေထုတ်လွှင့်ပေးမှာပါ။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်ကိုလည်းလိုင်းဒိုမီတာ79.25တို့ကနေနားဆင်နိုင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.